Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဖူယိုအမေရိကန်တန်ရဲ့2015ခုနှစ်စက်တင်ဘာလ4ရက်တောက်ကြနေ့ညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းလက်မီတာ190လိုင်းဒိုမီတာ24 25 30နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါရွှေပြောင်းချေချသူတွေကိုပို့ပြီးတော့လက်ခံဖို့ဥရောပသမဂ္ဂကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဆယ်စုနှစ်တစ်ခုအတွင်းမှာအလုတ်လက်မဲ့နှုံတာအနှိမ်ဆုံးအစ်စ်ကိုကြဆင်းသွားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူပြောပြပေးပါမယ်ရှင်
။ဆက်ပြီးတော့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့အရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးရဲ့မြန်မာပြည်ခရီးစဉ်နဲ့ပတ်သက်လို့
နိုင်ငံတကာကဘာတွေပဲမလို့ပဲအကြံပြုတိုက်တွန်းနေပါသေး။ကျွန်တော်တို့နိုင်ငံအစိုးရကလည်းသူတို့မှာသူတို့အုံအကြံတာနဲ့သူတို့ရှိပြီးသားဖြစ်နေတာပေါ့နော်။ဆိုတဲ့အခါကျတော့အဲ့ဒီအက
ြံဝန်ကြီးဒန်နီယယ်ရဆာရဲ့မြန်မာပြည်ခီးစဉ်အကြောင်းကိုလည်းနိုင်ငံတကာသတင်းတွေအပြီးမှနားဆင်ကြရပါမယ်ရှင်။တရုတ်ပြည်ကိုရောက်နေတဲ့သမ္မတဦးသိန်းစိန်နဲ့တရုတ်သမ္မတရှီကျင်းပင်တို့ဟာနယ်စပ်အေဂျင့်တည်ငြိမ်ရေးနဲ့ကုန်သွယ်မှုတွေအတွက်ဆွေးနွေးခဲ့ကြပါတယ်။ရွေးကောက်ပွဲကော်မရှင်ကချမှတ်တဲ့စည်းကမ်းတွေပေါ်မှာနိုင်ငံရေးပါတီတွေရဲ့တုံ့ပြန်ချက်နဲ့ရွေးကောက်ပွဲအတွက်လုံလောက်တဲ့ရန်ပုံငွေမရှိရင်ကြဲကြဲပြန့်ပြန့်စောင့်ကြည့်အကဲမခတ်နိုင်ဘူးဆိုတဲ့အမေရိကန်အခြေစိုက်အဖွဲ့တစ်ခုရဲ့ပြောကြားချက်တွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကီထိုင်နဲ့ကိုရန်နိုင်တို့ကကြီးညာပေးပါမယ်ရှင်။
ခလုံးကွင်းရာရဲ့အတွက်ဥရောပနေဆက်တီထံကိုအလုံးရင်းနဲ့ဝင်ရောက်လာကြတဲ့ရွှေပြောင်းအခြေချသူတွေအရေးဖြေလျှော့ပေးနိုင်ဖို့ဥရောပသမဂ္ဂအနေနဲ့ဒုက္ခသည်နှစ်သိန်းကျော်တို့ကိုလူစုလူဝေးလိုက်နေရာချထားပြီးအစည်းအဝေးတစ်ခုအနေနဲ့လက်ခံဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်။ဒုက္ခသည်တွေရဲ့အမှန်တကယ်လိုအပ်ချက်တွေကိုအခုအညီပေးရမှာဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးတို့ပူးပေါင်းဆောင်ရွက်ရမယ့်အစည်းအဝေးတစ်ခုကိုဥရောပသမဂ္ဂကချမှတ်အကောင့်ထဲပေါ်ပေးဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူတာရက်စ်ကဒီကနေ့တောက်ချာနေမှာခြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒုက္ခသည်အရေးဟာဥရောပသမဂ္ဂအတွက်စဉ်းစားအပြေရှာရမယ့်ကိစ္စဖြစ်တယ်လို့မစ္စတာဂူတာရက်စ်ကပြောပါတယ်။ဥရောပသမဂ္ဂအနေနဲ့ဒီကိစ္စအပေါ်မှာကွဲလွဲနေကြမယ်ဆိုရင်တော့လူမောင်ခိုသမားတွေနဲ့လူကုန်ကူးသူတို့အတွက်အကျိုးအမြတ်တွေရှိသွားစေလိမ့်မယ်လို့လည်းသူကထပ်လောင်းပြောပါတယ်။စီးရီးယားဒုက္ခသည်9000တို့ကိုမူလကလက်ခံဖို့သဘောတူထားတဲ့ဗြိတိန်နိုင်ငံကလည်းနောက်ထပ်1000နဲ့ချီပြီးတိုးမြှင့်လက်ခံသွားမယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဒီကနေ့မှကြေညာပါတယ်။တစ်ချိန်တည်းမှာပဲဟန်ဂေရီနိုင်ငံဘစ်ခဲမြို့မှာလည်းရာနဲ့ချီတဲ့ရွှေပြောင်းအခြေချသူတို့ကယထာဘော်ကဆင်းဖို့ငင်းဆန်နေကြပါတယ်။သူတို့ကတော့ဒုက္ခသည်ခိုလုံခွင့်ရှောက်ထားမှု၈သိန်းကျော်လက်ခံမယ်လို့ကြေညာထားတဲ့ဂျာမနီနိုင်ငံစီတွားရောက်ဖို့မျှော်လင့်ချက်နဲ့ဟန်ဂေရီမြို့တော်ဘူဒါပတ်စ်ကနေယထာစီးခဲ့ကြသူတွေဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့စီးမျဉ်းစည်းကမ်းအတိုင်းရွှေပြောင်းအခြေချသူတို့ကိုမဖြစ်မနေစီးရင်သွင်းရမှာဖြစ်တယ်လို့လည်းဟန်ဂေရီအာဏာပိုင်တို့ကအခုကံပြောဆိုနေကြပါတယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားဟာဆော်ဒီဘီယန်ဆာမွန်ကိုအင်မီရိုမာဒီကနေ့တောက်ချာနေမှာလက်ခံတွေ့ဆုံသွားမှာဖြစ်ပါတယ်။အီရတ်၊ယီမန်နဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်နေတဲ့စစ်ပွဲတွေနဲ့ရှေ့လယ်ပိုင်းဒေသတွင်အီရန်နိုင်ငံရဲ့အပြုအမူတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေချိန်မှာပဲဆော်ဒီခေါင်းဆောင်ဟာအမေရိကန်ပြည်ထောင်စုကိုပထမဆုံးအကြိမ်လာရောက်တာဖြစ်ပါတယ်။သမ္မတအိုဘားမားနဲ့ဆော်ဒီဘီယန်ဆာမွန်တို့နောက်ဆုံးတွေ့ဆုံခဲ့တာကတော့ပြီးခဲ့တဲ့ဇန်နဝါရီလကဆော်ဒီအာရေဗျနိုင်ငံမှာဖြစ်ပါတယ်။အင်မီရိုမာဒီကနေ့တောက်ချာနေတွေ့ဆုံမှုဟာပြီးခဲ့တဲ့မေလ14ရက်နေ့ဒေသတွင်းထိပ်သီးအစည်းအဝေးပြီးတဲ့နောက်တွေ့ဆုံမှုဖြစ်ပါတယ်။အဲ့ဒီထိပ်သီးအစည်းအဝေးအတွင်းမှာတော့အီရန်နိုင်ငံရဲ့နျူကလ িয়ার သဘောအီရန်နိုင်ငံရဲ့နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးစိုးရိမ်မှုတွေကိုဖြေဖျောက်ဖို့အတွက်သမ္မတဥပမာဟာပင်လယ်ကွေ့ဒေသခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံဘက်ကဖြစ်လာနိုင်ခြေရှိတဲ့ချင်းချောက်မှုတွေကိုရင်ဆိုင်တဲ့နေရာမှာစွမ်းရည်မြင့်တင်တိစောက်သွားဖို့အတွက်ဆော်ဒီအာရေဗျနိုင်ငံနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်သွားဖို့ကိစ္စကိုဒီကနေ့တွေ့ဆုံမှုအတွင်းအဓိကထားဆွေးနွေးသွားဖို့ရှိပါတယ်ခင်ဗျာ။
အမေရိကန်သမ္မတဥဘာမအနေနဲ့အီရန်နျူကလ িয়ার အရေးသဘောတူညီချက်နဲ့ပတ်သက်လို့အမေရိကန်ဒီမိုကရက်လွှတ်တော်အမတ်တို့ရဲ့ထောက်ခံမဲ့အတော်လေးရရှိထားတာကြောင့်အီရန်သဘောတူညီချက်အပေါ်မှာ Republican ကြီးစိုးတဲ့လွှတ်တော်ဘက်ကကန့်ကွက်ခဲ့ရင်သမ္မတအနေနဲ့ဗီတိုအာဏာသုံးပေးချဖို့အတွက်အထောက်အကူဖြစ်သွားစေတာဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတဥဘာမအနေနဲ့ဗီတိုအာဏာသုံးပေးချနိုင်လောက်တဲ့အထိတော့လုံလောက်တဲ့ထောက်ခံမဲ့မရသေးပါဘူး။လွှတ်တော်နှစ်ရပ်စလုံးတို့ကတော့လွှတ်တော်နှစ်ရက်စလုံးတို့ကခေါင်းဆောင်တို့ကတော့အီရန်နျူကလ িয়ার အရေးသဘောတူညီချက်အပေါ်ပြန်လည်သုံးသပ်ပြီးမဲခွဲနိုင်တဲ့ဥပဒေအရအီရန်နျူကလ িয়ার အရေးသဘောတူညီချက်ကိုတားဆီးမယ်လို့ကတိပြုပြောဆိုထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုရဲ့အလုံးလက်မဲ့နှုံတာဟာ9နှစ်ခွဲတာကာလအတွင်းအနေအဆုံးအဖြစ်ပြီးခဲ့တဲ့ဩဂတ်စ်လအတွင်း 9.1%ကိုရောက်ကြသွားပါတယ်ဒါဟာဆိုရင်ဇူလိုင်လကရှိခဲ့တဲ့နှုန်းထက်0.2%ရောသွားတာလည်းဖြစ်ပါတယ်အမေရိကန်စီးပွားရေးဟာအတည်ရင်အလုတ်ကင်ပေါင်း 13,300 ဖန်တီးပေးနိုင်ခဲ့တယ်လို့အမေရိကန်အလုတ်သမားရေးရာဌာနကဒီကနေ့တောက်ကြနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်ဒီပမာဏကစီးပွားရေးပညာရှင်အများစုခံမှန်းခဲ့ကြတာထက်တော့ယောနေပါတယ်ဂျမိုင်းဆောင်ရှောက်မှုနဲ့ငွေကြေးဝန်ဆောင်မှုဆိုင်ရာလုပ်ငန်းကဏ္ဍတို့ကနေအလုတ်ကင်တစ်တွေရရှိခဲ့ပေမဲ့တတ်ထူတူပေါ်ရေးနဲ့ကုန်ထုတ်လို့ရေးပိုင်းမှာတော့အလုတ်ကင်တို့ဆုံးရှုံးခဲ့ကြတယ်လို့လည်းအစီရင်ခံစာကဖော်ပြပါတယ်အမေရိကန်အလုတ်သမားဌာနကအခုထုတ်ပြန်တဲ့စီရင်ခံစာအချက်လက်တို့ကိုအဓိကမိညာပြီးအမေရိကန်ဘဟုဘဏ်ကအတူနှုံးဆန်သတ်မှတ်ချက်ကိုဘယ်ချိန်မှာဘယ်လောက်တိုးမြင့်မလဲဆိုတာကိုဆုံးဖြတ်မှာလည်းဖြစ်ပါတယ်အမေရိကန်ဘဟုဘဏ်အတူနှုံးထားကလည်းဗဏ္ဍာရေးအကျက်တဲကနေစီးပွားရေးပြန်လည်ဖွံ့ဖြိုးလာအောင်လှုပ်ဆောင်နေရတဲ့2008ခုနှစ်ကတည်းကစလို့အနိုင်ဆုံးလည်းဖြစ်ပါတယ်အလုံးလက်မဲ့နှုံးကြဆင်းလာတာကြောင့်စီးပွားရေးပြန်လည်ထူထောင်ရေးမှာအတူနှုံးနေနေနဲ့ရှေ့ဆက်ပြီးထောက်ပံ့ပေးဖို့မလိုအပ်တော့ဘူးဆိုတဲ့သဘောလက္ခဏာဆောင်းပါတယ်ဒါပေမဲ့လည်းအလုတ်ကန်ဖန်တီးပေးနိုင်တဲ့ပမာဏအပေါ်မှာကျေနပ်အားရစရာမရှိသေးတာကြောင့်တော့လက်တလုံးမှာအတူနှုံးမြင့်မဲ့အရေးကိုလည်းဆိုင်းငံ့ထားတင်တယ်ဆိုတဲ့ပြောဆိုချက်တွေကိုအထောက်ပံ့ဖြစ်စေမဲ့အနေထားလည်းရှိနေပါတယ်ခင်ဗျာ
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ကနေတောက်ချာနေညပိုင်းအတွက်သတင်းတွေဆက်ပြီးပြောပြပေးနေပါတယ်ရှင်။တရုတ်နိုင်ငံဘေကျင်းမြို့တော်ကိုရောက်ရှိနေတဲ့မြန်မာသမ္မတဦးသိန်းစင်ကိုတရုတ်သမ္မတရှီကျင်းဖင်ကဒီကနေ့မှပဲတရုတ်ပြည်သူခမ်းမဆောင်ကြီးမှလက်ခံတွေ့ဆုံခဲ့ပါတယ်။သမ္မတဦးသိန်းစင်ကမနေ့တုန်းကတော့တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပတဲ့ဒုတိယကမ္ဘာစစ်ပြီးဆုံးတဲ့နှစ်80ပြည့်စစ်ရေးပြအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ဒီညင်ရင်းနဲ့ကုန်သွယ်ရေးတိုးမြှင့်နိုင်ဖို့ကိစ္စတွေကိုနှစ်နိုင်ငံခေါင်းဆောင်တို့ဆွေးနွေးခဲ့ကြတယ်လို့လဲဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်က VOA မြန်မာပိုင်းကိုပြောဆိုခဲ့ပါတယ်တရုတ်မြန်မာနယ်စပ်ကိုကန့်ဒေသမှာမြန်မာအစိုးရတပ်နဲ့ကိုကန့်လက်နက်ကိုင်တို့ကြားလက်နက်ချီကြာမြင့်ခဲ့တဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံသားတချို့သေဆုံးတောင်းနဲ့ချီတဲ့စစ်ရှောင်ဒုက္ခသည်တွေကိုလည်းတရုတ်ဘက်ကလက်ခံဆောင်ရှောက်ခဲ့ရတာဖြစ်ပါတယ်။ကိုကန့်ဒေတာတိုက်ပွဲတွေနဲ့ပတ်သက်ပြီးတရုတ်ဘက်ကတရုတ်နိုင်ငံဆိုင်ရာမြန်မာတန်ယုံတာဝန်ခံတို့ကိုခေါ်ယူတွေ့ဆုံသတိပေးခဲ့တယ်လို့နေဆက်ဒေတာတင်းညင်ရေးကိုမြန်မာအစိုးရဘက်ကတေချာအောင်လှုပ်ဆောင်ဖို့ကိုလည်းပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
အခုသတင်းပတ်အစောပိုင်းကထိုင်းနဲ့ကမ္ဘောဒီးယားနယ်စပ်နာမှာဖမ်းဆီးမိခဲ့တဲ့သူဟာလူ20ကျော်သေဆုံးခဲ့တဲ့ဗန်ကောက်မြို့ကဟိန္ဒူနတ်ဘုရားကျောင်းမှာဘုံခွဲတိုက်ခိုက်ခဲ့သူတော့မဖြစ်နိုင်ဘူးလို့ထိုင်းရဲကပြောလိုက်ပါတယ်။ယူဆူဖူမရိုင်လီဆိုတဲ့အဆိုပါတန်တရားရှိသူစီကနေ DNA စစ်ဆေးချက်တွေအရသူဟာဘုံပေါက်ကွဲတဲ့နေရာကနေရရှိတဲ့ DNA နဲ့ကိုက်ညီမှုမရှိဘူးလို့ထိုင်းမျိုးသားရဲတပ်ဖွဲ့ရဲ့ပြောခွင့်ရပရာဝတ်သဘွန်ဆရီကတောက်ကြနေမှာပြောလိုက်ပါတယ်။ဒါပေမဲ့မရိုင်လီဟာဒီဘုံခွဲတိုက်ခိုက်မှုနဲ့တော့တေချာပေါက်ပါဝင်ပတ်သက်နေတယ်လို့လည်းပြောပါတယ်။သူရဲ့ DNA ကိုဘုံလုံးတဲ့ပစ္စည်းတွေအများပြားဖမ်းဆီးမိတဲ့တိုက်ခန်းမှာတွေ့ရှိခဲ့တယ်လို့လည်းအမှတ်ချက်ပေးပါတယ်။အခုအချိန်နေကြောင်းထိုင်းနိုင်ငံမှာလူအသေးပြောက်အများဆုံးဖြစ်ခဲ့တဲ့ဩဂတ်လ18ရက်တိုက်ခိုက်မှုကိုဘယ်သူကလုပ်ခဲ့တယ်ဆိုတာကိုစုံစမ်းစစ်ဆေးမှုဟာတခါဂွင်းဆက်ပြတ်သွားခဲ့တယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယနဲ့ပါကစ္စတန်နယ်စပ်ကက်ရှမီးယားဒေသမှာနယ်စပ်ဖြတ်ကျော်ပစ်ခတ်မှုတွေရပ်တန့်သွားဖို့ထိထိရောက်ရောက်တုံ့ပြန်ဖို့အိန္ဒိယအစိုးရကိုအိန္ဒိယဘက်ခြမ်းမှနေထိုင်ကြတဲ့ကက်ရှမီးယားဒေသခံတို့ကတောင်းဆိုလိုက်ပါတယ်။ကက်ရှမီးယားဒေသကတော့အိန္ဒိယနဲ့ပါကစ္စတန်ကြားပိုက်ဆိုင်မှုအငင်းပွားနေပြီးနှစ်နိုင်ငံတို့ကြားနယ်မြေခွဲခြားထိန်းချုပ်ထားတာဖြစ်ပါတယ်။ဒီကနေ့စက်တင်ဘာလ4ရက်နေ့မနေ့2နာရီလောက်မှာဂျမ်မူးနဲ့ကက်ရှမီးယားဒေသဘက်မှရှိတဲ့ရွာတွေပေါ်ပါကစ္စတန်စစ်တပ်ကအပြစ်ခတ်ရက်စဲရေးကိုချိုးဖောက်ပြီးပြစ်ခတ်ခဲ့တာကြောင့်အပြန်အလှန်ပြစ်ခတ်မှုတွေတကြော့ပြန်ဖြစ်လာခဲ့တာဖြစ်ပါတယ်။မနေ့စောပိုင်းအပြန်အလှန်ပြစ်ခတ်မှုတွေကြောင့်ဒေသခံတွေစိုးရိမ်ထိတ်လန့်ခဲ့ကြရပြီးတညလုံးမအိပ်နိုင်ဖြစ်ခဲ့ကြတယ်လို့လည်းဒေသခံတို့ကပြောပါတယ်။ကက်ရှမီးယားဒေသအရေးနဲ့ပတ်သက်ပြီးတော့အိန္ဒိယနယ်ခြားဆောင်တပ်နဲ့ပါကစ္စတန်စစ်တပ်တို့စက်တင်ဘာလ3ရက်နေ့ကနေ13ရက်နေ့အထိတွေ့ဆုံဆွေးနွေးဖို့အစီအစဉ်ခဲ့ကြတာလည်းဖြစ်ပါတယ်ရှင်။
အမေရိကန်ပြည်တော်စုကင်တက်ကီပြည်နယ်မှာလိင်တူချင်းလက်ထက်တဲ့ဇုံတွဲတွေကိုထိမ်းမြားလက်ထက်တဲ့ license ထုတ်ပေးဖို့တရားသူကြီးရဲ့အမိန့်ကိုညှဉ်းဆန်းခဲ့တဲ့ခရိုင်တရားရုံးရဲ့စီးရီးကိုတရားရုံးကမထင်မဲ့မြင်လုပ်တဲ့အမှုနဲ့ထောင်ဒဏ်တရချမှတ်လိုက်ပါတယ်။အဲဒါကြောင့်အဆိုပါတရားရုံးရဲ့စီးရီးဟာခြေတော်ရင်းနေညကထောင်ထဲမှာတညနေခဲ့ရပါတယ်။လက်ထက်ခွဲမှာလက်မှတ်ထိုးပေးဖို့တရားရုံးရဲ့အမိန့်ကိုရိုဝန်ခေ AI တရားရုံးစီးရီးကင်ဒေးဗစ်ကလိုင်းနာခြင်းမရှိဘဲဒါဟာသူမရဲ့ဘာသာရေးယုံကြည်မှုကိုချိုးဖောက်နေတာဖြစ်တယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
တောက်ကြနေညာပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါ။အခုကစားပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲဟာပြည်သူလူထုရဲ့မဲဆန္ဒတွေနဲ့အညီရလတ်ထွက်လာတဲ့ရွေးကောက်ပွဲဖြစ်မှသာမြန်မာအစိုးရကပြုပြင်ပြောင်းလဲမှုကိုတကယ်လုပ်နေတယ်ဆိုတာနိုင်ငံတကာကလက်ခံနိုင်မှာဖြစ်တယ်လို့အရှေ့အာရှနဲ့ပစိဖိတ်ရေးရအမေရိကန်လက်ထောက်နိုင်ငံသားကြီးဝန်ကြီးဒန်နီယယ်ရက်ဆယ်ကမြန်မာအာဏာပိုင်တွေနဲ့တွေ့ဆုံတဲ့အချိန်မှာပြောဆိုသွားပါတယ်။ဒီသတင်းကိုတော့ကိုညာဝင်းအောင်ကပြောပြပေးမှာပါရှင်
။အမေရိကန်လက်ထောက်နိုင်ငံသားကြီးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာပြည်ထောင်စုဝန်ကြီးဒူဗိုချုပ်ကြီးကိုကိုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးအစိုးရညီညွတ်ရေးဖွဲ့ဆောင်မှုအဖွဲ့ဒုဥက္ကဋ္ဌဝန်ကြီးဦးအောင်မင်းတို့နဲ့ဒီကနေ့မှတီးခြားစီတွေ့ဆုံခဲ့တာပါဝန်ကြီးဦးအောင်မင်းနဲ့တွေ့ဆုံစဉ်မှာရွေးကောက်ပွဲကိစ္စအပြစ်ခတ်ရစဲရေးကိစ္စတွေပေါ်အမေရိကန်ပြည်ထောင်စုရဲ့သဘောထားကိုရှင်းလင်းပြောဆိုသွားပါတယ်ရွေးကောက်ပွဲဟာလူထုလက်ခံနိုင်တဲ့ရွေးကောက်ပွဲမျိုးဖြစ်မှသာမြန်မာအစိုးရကပြုပြင်ပြောင်းလဲမှုတွေလုပ်နေတယ်ဆိုတာသိသာမှာဖြစ်တယ်လို့မစ္စတာဒန်နီယယ်ရက်ဆယ်ကဝန်ကြီးဦးအောင်မင်းကိုပြောဆိုသွားကြောင်းအဲ့ဒီတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မြန်မာညီညွတ်ရေးစင်တာ MPC ရဲ့တာဝန်ရှိသူတူဖြစ်တဲ့ဦးမင်းစောဦးကပြောပါတယ
်။အဓိကတော့ဝန်ကြီးဦးအောင်မင်းတို့ဆောင်ရွက်နေတဲ့ဒီညီညွတ်ရေးအနေနဲ့ဒီအဆင့်ထိရောက်လာတဲ့အပေါ်မှာသူတို့အနေနဲ့အများကြီးအပြည့်မပြည့်တဲ့ဆိုတဲ့ဟာကိုသူဆက်ခါတော့လည်းပြောသွားပါတယ်။အဲသူတို့အနေနဲ့ကတော့ပေါ့နော်ဒီဟာကိုဒီလက်မှတ်ထိုးနိုင်တဲ့အဆင့်ထိဒီရအောင်လုပ်ပြီးတော့ဒီညီညွတ်ရေးကိုဆက်လုပ်သွားဖို့လို့သူတို့အနေနဲ့မျှော်လင့်နေဆိုတဲ့ကြောင့်ပြောသွားတယ်ပေါ့နော်။တော်တော် election မှာ election ကတော့ဒီလက်ရှိအစိုးရရဲ့ပေါ့နော်ပြည်ရင်ပြောင်းလဲမှုတွေကိုဒီ election ကရေချိန်တစ်ခုအနေနဲ့ဒါကိုပြသပါမှာပါဆိုတဲ့သဘောကိုပြောပါတယ်ဆိုလိုတဲ့ဟာတော့ဒီ election ကဒီလူမှုလက်ခံနိုင်တဲ့အဲ့ဒါလူမှုရဲ့တကယ်မဲဆန္ဒတွေနဲ့အညီပေါ့နော်ရလာထွက်လာတယ်ဆိုလို့ရှိရင်တော့ဒါဒီပြည်ရင်ပြောင်းလဲမှုတွေကိုဆက်လက်ပြီးတော့လုပ်နေတယ်ဆိုတဲ့ပင်ကိတ္တတရံဆောင်မှာပေါ့နော်ဆိုတဲ့ဟာကိုလည်းဒါကိုလည်းပြောပါပါ
ဝန်ကြီးဦးအောင်မင်းဘက်ကပြန်လည်ရှင်းပြခဲ့တာနဲ့ပတ်သက်လို့ဦးမင်းစောဦးပြောတာက
အစိုးရဘက်က agreement ခုဖြစ်လာပေါ့နော်တကူ MCO ပြီးသွားတဲ့အစတိဖြစ်လာအောင်ဆက်လာဘယ်လိုမျိုးညှိနှိုင်းခဲ့ရဆိုတဲ့ဟာလည်းရှင်းပြတယ်။နောက်ပြီးတော့အခုကြံနေတာဖြစ်တယ်ဟလားအဖွဲ့အလုံးပါမှလက်မှတ်ထိုးရေးတမ်းမှုဘယ်လိုနီးလန်းရှာမလဲဆိုတဲ့နီးလန်းမှာအစိုးရအနေနဲ့ကတော့အားလုံးပါဝင်နေဆိုတဲ့ဘူးမဖြစ်ပေဘူး။ဘယ်အဖွဲ့တွေကဘယ်လိုအစ်မဘယ်လိုပါမလဲဆိုတာကတော့ဟလားနီးလန်းနဲ့ရှာပြီးလုပ်သွားမယ်ဆိုတဲ့ဟာတွေကိုရှင်းပြသွားပ
ါမယ်။လက်ထောက်နိုင်ငံသားကြီးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာစက်တင်ဘာလ3ရက်ကနေ5ရက်နေ့ထိသူ့ရဲ့3ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းရွေးကောက်ပွဲကိစ္စအပြစ်ရညီညာရေးကိစ္စနဲ့လူ့အခွင့်အရေးအခြေအနေတွေကိုမြန်မာအာဏာပိုင်တွေနဲ့ရောနိုင်ငံရေးတကြွလှုပ်ရှားသူတွေနဲ့ပါတွေ့ဆုံဆွေးနွေးသွားမယ်လို့သိရပါတယ်။အခုလိုနိုင်ငံတကာအကြီးအကဲတွေကမြန်မာအစိုးရကိုလာရောက်တိုက်တွန်းဆွေးနွေးပေမဲ့လည်းမြန်မာအစိုးရကိုယ်တိုင်ကအပြောင်းလဲတွေကိုဖော်ဆောင်တာအားနည်းနေသေးတယ်လို့Gender Equality Network ရဲ့တာဝန်ရှိသူတူဖြစ်တဲ့မမေစပယ်ဖြူကသုံးသပ်ပြောဆိုပါတယ်
။ကျမတို့နိုင်ငံရဲ့လက်ရှိအခြေအနေကဘယ်လိုဖြစ်နေလဲဆိုတော့ဟိုနိုင်ငံတကာကတော့ဖြစ်တဲ့အရာတွေအဦးစားပေးတဲ့အရာတွေပေါ့နော်။တိုက်တွန်းတာတွေကတော့လုံနေကြတာပါပဲ။ဒါမှလည်းခက်တာကအဲ့ဒီအကြံပြုတိုက်တွန်းချက်တွေကတိတ်ကြီးတိုးလို့မပေါက်ဘူးလို့ကျမတို့ကတော့အဲ့လိုမြင်တာပါပဲ။အခုဒီတနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရဲ့စိတ်သဘောတူစာချုပ်တို့ပေါ့နော်။ပြီးတော့ဒီကျမတို့မျိုးစာဥပဒေလို့ခေါ်တဲ့အဲကိစ္စတို့မှာဆိုရင်လည်းအမေရိကန်တန်ရုံအနေနဲ့ရောအမေရိကန်နိုင်ငံအစိုးရအနေနဲ့ရောကျမတို့အစိုးရကိုတိုက်တွန်းတာတွေနိုင်ငံတော်များများကတော့ဖြစ်တဲ့ဟာတွေကိုသူတို့တိုက်တွန်းအားပေးနေတာပဲ။ဒါပေမဲ့အခုချိန်ထိကတော့ကျမတို့ညှော်လင့်ချက်ဝေးနေသေးပဲပေါ့နော်
။အမေရိကန်လက်ထောက်နိုင်ငံသားကြီးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာဒေါအောင်ဆန်းစုကြည်နဲ့အခြားသောအရက်ဖက်လူအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့အတူစက်တင်ဘာလ9ရက်နေ့မှာတီးခြားစီတွေ့ဆုံသွားဖို့ရှိပါတယ်ခင်ဗျာ။
ကိုညာဝင်းအောင်ပြောပြခဲ့တာပါ VOA American တန်ရဲ့တောက်ကြနေညာပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းငွေတွေရုပ်မြင်သံကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင
်။ VOA American တန်ရဲ့တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုကြန့်ရှိနေသေးတဲ့မြန်မာသတင်းဆောင်ပါတစ်ပုဒ်ကိုဆက်ပြီးတော့ပြောပြပေးပါဦးမယ်။ တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့ဆစ်ဖြစ်နေတဲ့တရုတ်မြန်မာနှစ်နိုင်ငံနယ်စပ်တည်ငြိမ်အေးချမ်းပြီးကုန်သွယ်မှုတွေအခုထက်ပိုးပြီးတော့တိုးတက်လာစေဖို့သမ္မတဦးသိန်းစိန်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဆွေးနွေးခဲ့ကြပါတယ်။တရုတ်နိုင်ငံမှာကျင်းပတဲ့ဖက်စစ်ဂျပန်ကိုအောင်နိုင်ခြင်းအနှစ်80ပြည့်အခမ်းအနားကိုသမ္မတဦးသိန်းစိန်ကပီကင်းမြို့မှာစက်တင်ဘာ3ရက်နေ့ကသွားရောက်တက်ရောက်ခဲ့ပြီးတော့ဒီကနေ့မှာတော့တရုတ်မြန်မာသမ္မတနှစ်ဦးတီးတန့်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။အပြည့်အစုံကိုကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင်။
တရုတ်နိုင်ငံပီကင်းမြို့တော် TNMN ရင်းမြစ်မှာမနေ့ကကျင်းပတဲ့ဒုတိယကမ္ဘာစစ်အတွင်းဖက်စစ်ဂျပန်ကိုအောင်နိုင်ခြင်းအနှစ်80ပြည့်အခမ်းအနားကိုသမ္မတဦးသိန်းစိန်တွားတက်ခဲ့တာဖြစ်ပါတယ်။အဲ့ဒီအခမ်းအနားကိုအခြားနိုင်ငံတွေကနိုင်ငံတော်အကြီးအကဲ30ဝန်းကျင်နဲ့တက်ရောက်ကြတာဖြစ်ပါတယ်။ဒီကနေ့မှာတော့တရုတ်သမ္မတရှီဂျင်ပင်နဲ့မြန်မာသမ္မတဦးသိန်းစိန်တို့ဟာတရုတ်မြန်မာနှစ်နိုင်ငံနယ်စပ်တည်ငြိမ်ပြီးကုန်သွယ်မှုပိုတိုးတက်လာစေဖို့ကိစ္စတွေကိုဆွေးနွေးကြတယ်လို့နိုင်ငံသားရေးဝန်ကြီးဌာနဒုဝန်ကြီးဦးတန့်ကျော်က VOA ကိုပြောပါတယ်။
နော်အဓိကတော့ဟလာနှစ်ဖက်လုံးကနေစားလုံချွေရေးမှာဟလာပို့ပြီးတော့စနစ်တကျဖြစ်ဖို့ရယ်နော်ဒါငင်းချမ်းရေးရရှိဖို့ရယ်နော်ကျွန်တော်တို့နိုင်ငံသားမှာဒါကုန်သွယ်မှုလုပ်ငန်းကဟလာဒီငင်းချမ်းရေးရှိမှသာလျှင်ဖြစ်မှာ ਉ ဖြစ်မဲ့အတွက်ဒီနေစားဒါနှစ်ဖက်ကြားမှာဒါလုံချွေရေးကိစ္စကတော့ရုပ်စာကတော့ဆွေးနွေးတယ်ဆိုတော့ဒါဟိုဆွေးနွေးရမယ့်ကိစ္စဖြစ်တဲ့အတွက်ကျွန်တော်ဒီနေ့ရတဲ့အချိန်လေးမှာတော့ဒါဆွေးနွေးကြတာပါပဲ
ဆွေးနွေးပွဲရဲ့အသေးစိတ်အကြောင်းအရာတွေကိုတော့လောလောဆယ်မသိရသေးပါဘူးမြန်မာနိုင်ငံမှာတိုင်းသားလက်နက်ကင်တွေနဲ့ဖြစ်နေတဲ့ပြည်ရင်းစစ်ကိုအဆုံးမတတ်နိုင်ဘူးဆိုရင်မြန်မာနိုင်ငံဟာ fail state ကြာဆုံးနိုင်ငံတော်အဖြစ်ကိုရောက်သွားမှာဖြစ်တယ်လို့အဲ့ဒီရဲ့အကျိုးဆက်အဖြစ်တရုတ်နိုင်ငံကိုပါလာပြီးရိုက်ခတ်မှာဖြစ်တယ်လို့တရုတ်အစိုးရပိုင်းသတင်းမီဒီယာတွေကသမ္မတဦးသိန်းစိန်တရုတ်နိုင်ငံကိုရောက်မလာခင်အခုရက်ပိုင်းအတွင်းရေးသားဖော်ပြကြကြောင်းယူနန်ပြည်နယ်မှာရှိတဲ့တရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောကပြောပါတယ်
။ဗမာပြည်ရဲ့အခုအနှစ်60ကျော်ပြည်ရင်းစစ်ဟာတဲ့ဗမာတပ်မတော်ကလည်းဟိုးနေစွန်နေပြားထိသူအားပါတဲ့တမယိုးကြလက်နက်တွေပယ်မလာနိုင်ဘူးတဲ့။အဲတခါနေစွန်နေပြားမှာရှိတဲ့လူမျိုးစုဟိုတိုက်ခိုက်နေတဲ့လူတွေကလည်းမြို့ပြအထိဆင်းပြီးတော့ဗမာတပ်မတော်မတိုင်နိုင်ဘူးတဲ့ဒီတိုင်းကြီးဆက်သွားနေရင်တော့ဒီပြည်ရင်းစစ်ကမရနိုင်ဘူးတဲ့အနှစ်60အဲ့တော့မရနိုင်လို့ရှိရင်တော့ဗမာပြည်ဟာမကြခင်ကြာဆုံးနိုင်ငံကြီးဖြစ်နိုင်တာပေါ့အဲ့တော့ဖြစ်ရတဲ့အကြောင်းရင်းကတဲ့ပြည်မကဗမာတွေကလူမျိုးစုတွေရသင်ရထိုက်တဲ့အခွင့်အရေးတွေကိုမျှမျှတတခွဲဝင်မပေးလို့ဖြစ်တာပဲတဲ့ဗမာနိုင်ငံကတကယ်လို့များကြာဆုံးနိုင်ငံဖြစ်သွားရင်ကြံတဲ့နိုင်ငံတွေကိုပါဆွဲခေါ်သွားနိုင်တယ်တဲ့တရုတ်ပြည်နယ်လည်းနေဆက်မင်းကြီးကအကြီးကြီးရှိတဲ့အရှိကြီးရှိတဲ့အတွက်ကြောင့်ဒီဗမာပြည်ရဲ့မတည်မငြိမ်ဖြစ်မှုဟာတရုတ်ပြည်ကိုလည်းကြေရိုက်နိုင်တယ်တဲ့ဒါကြောင့်မလို့ဗမာပြည်ရဲ့ဒီပြည်တွင်းရေးကိစ္စကိုပြည်တွင်းရေးတက်တက်သဘောမထားပဲနဲ့ဒီကုလသမဂ္ဂလိုဟာမျိုးအေဆင်လိုဟာမျိုးကဝင်ရောက်ကူညီပြီးတော့အပြူသဘောဆောင်ပြီးဖြည့်ရှင်းပေးသင့်ပါတယ်လို့အဲ့လိုရေးထားတာဒီတွေ့ရတယ်ရှင့
်တရုတ်နိုင်ငံဘက်ကလူလာတဲ့အတိုင်းမြန်မာအစိုးရကလည်းတိုင်းသားလက်နက်ကင်တွေနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေး NCA စာချုပ်ချုပ်ဆိုနိုင်ဖို့ကြိုးစားနေတာပါဒါပေမဲ့အဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးဖို့မတည်ကြသေးပဲဖြစ်နေပါတယ်NCA အပြည့်ရစာချုပ်လက်မှတ်ထိုးမဲ့အခြေအနေနဲ့ပတ်သက်လို့ဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ်
အဲ့တော့အဲ့အပြည့်ခရစဲရေးအဖွဲ့အားလုံးပါဝင်ပြီးထိုးလိုက်နိုင်တာအကောင်းဆုံးပဲဖြစ်တယ်ဒီလိုမထိုးနိုင်ဘဲနဲ့တချို့တစ်ဝက်ပဲထိုးနိုင်တယ်ပဲထားနော်အရင်တော့ဟလာကျမတို့ပါတီပြတ်သွားပြီးတော့သူတို့လုတ်ခဲ့တဲ့အပြည့်ခရစဲရေးစာချုပ်မျိုးတဲ့တော့အဆင့်သားနိုင်တယ်အခုကကအသိသက်ပြည့်အဖြစ်နဲ့နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံခြားကဟာတွေပါပါဝင်လာတာဖြစ်တော့အဲဒီအခုဦးသိန်းစိန်အစိုးရပဲဖြစ်ဖြစ်သူနဲ့ပေါင်းတဲ့ဗမာတပ်မတော်ကပဲဖြစ်ဖြစ်ဒီဟာကိုအသိအမှန်မပြုချင်လဲမရဘူးဗျာဒါပေမဲ့အခုကြည့်ရတာတော့သိပ်ဖြစ်နိုင်မို့မလွယ်ဘူးအဲ့တော့တချို့အဖွဲ့တွေကခွဲပြီးတော့ထိုးလိုက်တာဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့ဒါကလည်းသိပ်အစိုးကြီးလို့တော့ကျမတို့ကြည့်လို့မရပါဘူး
တရုတ်မြန်မာနှစ်နိုင်ငံနယ်စပ်နားမှာမြန်မာတပ်မတော်ဟာကိုကန့်တပ်ဖွဲ့ကချင် KIO တပ်ဖွဲ့တွေနဲ့တိုက်ပွဲတွေမကြာခဏဖြစ်ခဲ့သလိုမြန်မာတပ်မတော်ကပြစ်ခတ်မှုကြောင့်လက်နက်ကြီးတွေတရုတ်နိုင်ငံနဲ့ကြားရောက်ပြီးတရုတ်နိုင်ငံသားတချို့သေဆုံးခဲ့ရပါတယ်ဒီလိုနယ်စပ်မတည်မငြိမ်ဖြစ်ခဲ့တာကြောင့်တရုတ်စစ်တပ်ကလည်းနယ်စပ်မှာစစ်အင်အားတိုးချဲ့ချပြီးလုံခြုံရေးယူခဲ့တာမျိုးတွေရှိခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်စုံစမ်းတင်ပြခဲ့တာပါရှင်အခုဆက်ပြီးရွေးကောက်ပွဲနဲ့သက်ဆိုင်တဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးသွားပါဦးမယ် မက်ဆွယ်စီယုံမှုနဲ့စူဝေးဟောပြောမှုတွေမှာရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စီကံချက်တွေကနိုင်ငံရေးပါတီတွေအတွက်အခက်အခဲဖြစ်နေစေတယ်လို့နိုင်ငံရေးပါတီတွေကပြောကြပါတယ်။နိုင်ငံရေးပါတီတွေအနေနဲ့စူဝေးဟောပြောမက်ဆွယ်မှုနဲ့ပတ်သက်လို့မနေ့ကရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ညွှန်ကြားချက်အမှတ်1မြင်းဆောင်2014သို့မဟုတ်နိုင်ငံရေးပါတီများနဲ့ကိုယ်စားလှယ်လောင်းများလိုက်နာရမယ့်စီကံတွေကိုလိုက်နာဖို့ထပ်ပြီးတော့သတိပေးထားတာပါဒီအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင
်မနေ့ကရွေးကောက်ပွဲကော်မရှင်ရဲ့သတိပေးချက်ပေါ်နိုင်ငံရေးပါတီတွေကတော့မဲဆွယ်စည်းရုံးမှုတွေမှာအချိန်နေရာကန့်သတ်မှုတွေရှိနေပြီးအခက်အခဲတွေရှိနေတယ်လို့အခုလို့ပြောဆိုလိုက်တာပါရခိုင်အမျိုးသားပါတီကဒေါက်တာအေးမောင်ကမဲဆွယ်စည်းရုံးမှုမှာနိုင်ငံရေးပါတီတွေအနေနဲ့ကြုံတွေ့နေရတဲ့အခက်အခဲကိုသူကခုလို့ပြောပြပါတယ်
ဒီနေ့တွေကမိုးမပြတ်သေးဘူးဗျမိုးမပြတ်သေးတော့ကျေးလက်ဒေသတွေမှာလည်းတချို့နေရာမှာ flood ဖြစ်တာပေါ့နော်နေရာခက်ခဲလေးတွေပေါ့အဲ့ဒီမှာဘာသာရေးကိုနော်ဒီနိုင်ငံရေးမှာအသုံးမပြုရဘူးဒီမှာအစိုးရရဲ့နော်ဒီအဆောက်အဦတွေနော်ဒီ public area တွေကိုရှောင်ရမယ်သုံးကျင်သက်ဆိုင်ရာအနာမရဲ့ခွင့်ပြုချက်ယူရမယ်ဆိုတဲ့အခါမှာကျွန်တော်တို့နေရာတွေကခက်တက်တာတွေဖြစ်လာတာပေါ့အဲ့ဖူစီဘုံချေခံဥပဒေအရလည်းရွေးကောက်ပွဲကော်မရှင်အနာကတ်အတန်းပြင်တာပေါ့တမလို့နဲ့ချစ်ဆက်ထားတဲ့အစိုးရရဲ့လက်ရှိအဆုံးအမရနေရာကလည်းရှိတဲ့အခါမှာတမလို့သားတည်ရမိသားစုပေါ်မှာလွှမ်းမိုးမှုနော်ရိုးလင်းပါတီရဲ့လွှမ်းမိုးမှုရှိမှလို့ကျွန်တော်ဆိုနေပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုအလုံးမှုကြောင့်ဦးထွန်းထွန်းဟိန်ကလည်းမဲဆွယ်စည်းရုံးမှုမှာရှိနေတဲ့ကန့်သက်ချက်တွေနဲ့ပတ်သက်ပြီးအခုလို့ပြောပြပါတယ
်ဒီရွေးကောက်ပွဲလွတ်တော်ကိုရလောင်းကြီးညီညာပြီး15ရက်အတွင်းမှာအတူရဲ့မဲဆန္ဒနယ်ထဲမှာသူကဒီဆောင်ရမယ့်ကိစ္စတွေကိုစီရင်ဆွေးနွေးတစ်ခါတင်ရမယ်ဆိုတဲ့ကိစ္စမျိုးပေါ့နော်အဲ့ဒါတွေကဒါတော်တော်ခက်တဲ့ကိစ္စပဲလေ
ပြည်တော်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ညွှန်ကြားချက်တင့်မြင့်ဆောင်2014ဟာမဲဆွယ်စည်းရုံးမှုများပြုလုပ်ဖို့အတွက်မဲဆွယ်စည်းရုံးခွင့်ကိုသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကိုတင်ပြရမယ့်သဘောမျိုးပါဝင်နေတဲ့အတွက်နိုင်ငံရေးပါတီအများစုကဒီညွှန်ကြားချက်ထုတ်ပြန်စဉ်ကပင်ထောက်ပြဝေဖန်မှုတွေရှိခဲ့ပါတယ်မနေ့ကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်မှာလည်းမဲဆွယ်စည်းရုံးနာမှာဥပဒေနဲ့အညီလွတ်လပ်၍တရားမျှတမှုရှိစေရန်2014ဇူလိုင်လအတွင်းကထုတ်ပြန်ခဲ့တဲ့ညွှန်ကြားချက်တင့်မြင့်ဆောင်2014အပါအဝင်နိုင်ငံရေးပါတီများအလုံးသဘောတူပြီးပြီးခဲ့တဲ့ဇူလိုင်လအတွင်းကထုတ်ပြန်ထားခဲ့တဲ့နိုင်ငံရေးပါတီများနဲ့ကိုယ်စားလှယ်လောင်းများကျင့်ဝတ်ကိုလိုက်နာကြဖို့ရွေးကောက်ပွဲကော်မရှင်ကထပ်မံတတိပေးထားပါတယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့မဲဆွယ်စည်းရုံးမှုနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေတွေအတိုင်းလှုပ်ဆောင်ကြဖို့ပြောဆိုထားပါတယ
်အသည့်တရားနဲ့ကျင့်ဝတ်နေနော်ဒုဒ္ဒါတွေလုပ်ကြောက်ဒုဒ္ဒါတွေမလုပ်ကြောက်တို့တို့ပြောမှာတို့တို့မပြောကြအောင်ခဲကျင့်ဝတ်နေတဲ့ခင်လူကြားဆိုတော့ဒီကျင့်ဝတ်ကလည်းခဲကျင့်ဆွဲနော်ခဲကျင့်ဆွဲပြီးခဲကျင့်သဘောတူရင်ကျင့်ယူခဲကျင့်ချင်းချင်းပြန်လာလေးစားတို့တို့ပါကျွန်တော်တို့စောင့်ကြည့်နေလို့ဒီလောက်ပဲကျွန်တော်ပြောလိုက်ပါနော်အဲ့ဒါကျွန်တော်ဘက်ကတော့ဒီနှစ်ထောက်စနေပဲဖြည့်ဆုံးပြီ
ရခိုင်အမျိုးသားပါတီကထောက်ထားအင်းမောင်ကနိုင်ငံရေးပါတီတွေအနေနဲ့ဆွေးနွေးစည်းရုံးမှုမှာပုတ်ခတ်တာမဟုတ်ပေမဲ့အကြောင်းအရာတစ်ခုအပေါ်ဆွေးနွေးတာတွေရှိနိုင်ကြောင်းဒီအပေါ်မှာတိုက်ခိုက်မှုလို့မသုံးသပ်ပဲနားလည်ပေးဖို့လိုအပ်ကြောင်းသူကခုလိုပြောပါတယ်
တပ်ပလိုသားတွေမိသားစုတွေရဲ့နေကိုသက်ဆိုင်ရာတိုင်းသားပါတီတွေကနေစည်းရုံးမှာပေါ့ဗျာကိုဒေတာမှရှိကြတာကိုအဲ့လိုစည်းရုံးခြင်းကိုတပ်မလို့ဖြုတ်ခွေးတွေတော့တပ်ပတ်ပါလားဒါမျိုးမျိုးသားနိုင်ငံရေးဦးဆောင်တဲ့တပ်မလို့ဆက်လုပ်ပါလားကြားနေပါလေဆိုရင်လည်းမဖြစ်တော့မြို့သားနိုင်ငံကြီးကိုဥဆောင်ပါလေဆိုရင်လည်းမဖြစ်တော့ဥဆောင်နေကြောင်းကိုတက်တည်ပြဖို့လို့ဒီအဲ့တော့အဲ့ရလေးကိုပြောတာကတတ်မလို့ကိုပုတ်ခတ်တယ်လို့ပြောမှလားတတ်မလို့သားအမိအဖဆိုတာမျိုးနဲ့တွားနေတာကိုသူမတော့ကိုပါတီရဲ့နော်လာရီမန်းကျဲရီချက်ကိုတင်ပြတဲ့ခါမှလေခစ်တွေကတော့ဖြတ်တန်းလာတာပေါ့ဗျာအဲ့ဒီခစ်တွေကဘလို့ပြန်ခန်းစားယူပြီးမှဘလို့တည်ဆောက်မယ်ဆိုတာမျိုးကတော့ပြောရမှာပေါ့
လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်လွှတ်တော်ကိုယ်စားလှယ်လောင်းတွေဟာစူဝေးဟောပြောခြင်းနဲ့မဲဆွယ်စည်းရုံးခြင်းတို့ကိုလာမယ့်စက်တင်ဘာ၈ရက်ကနေနိုဝင်ဘာ၆ရက်နေ့ထိလှုပ်ဆောင်သွားရမှာပါ။ဒါပေမဲ့ခုချိန်ထိအချောသက်ရွေးကောက်ပွဲဝင်ရမယ့်ကိုယ်စားလှယ်လောင်းစည်းရုံးကိုရွေးကောက်ပွဲကော်မရှင်ဘက်ကမထုတ်ပြန်နိုင်သေးပါဘူး။လျှောက်ထားသူ6000ကျော်တဲ့က80ကျော်ပယ်ခံရတယ်လို့ပဲရွေးကောက်ပွဲကော်မရှင်ကကြေညာထားပြီးဝင်ရောက်ရှင်ပြိုင်ရမယ့်လွှတ်တော်ကိုယ်စားလှယ်လောင်းအမည်စည်းရုံးကိုတော့ဒီနေ့ထက်တိကြေညာထားခြင်းမရှိသေးပါဘူး။
ရန်ကုန်ခြေဆိုင်ဖွေရီသတင်းတောက်အမေခါပါလုံလောက်တဲ့ရန်ပုံငွေမရှိတာကြောင့်လာမယ့်2015ထွေထွေရွေးကောက်ပွဲကိုကြဲကြဲပြန့်ပြန့်စောင့်ကြည့်အကဲခတ်နိုင်တော့မှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုအခြေဆိုင် International Republican Institute IRI ကတာဝန်ရှိသူတွေကပြောပါတယ် Lamen Tonsanga, you got Wema, a chained old gala, drain sound G, Lila Jame, a poet chogo, quimpu bibu, Piranzu, you got boy commission net, swing win nere, lule, IR, I got your vare, a piece on go up, we eat the rind out, Mammy and Kanga, the rim bibu tavarishin.
Majangin Jimbo Roman, a Tonsanga, Tulu, you got Wema, Jemon week, Kakajan, IR, I need it, JJ Pimpian, Bowing, Gekka, Sound G, Nimam Hobulo. International Republican Institute IIA Tani Guzale, Steve Simaga, VOE Titan Tuisongama, Kulu, Yosu Tovare.
So IRI, we were unfortunately able to secure funding to conduct a large scale observation. And so
ကံမကောင်းအကြောင်းမလားဆိုတာနဲ့ပဲလုံလောက်တဲ့ရံပုံငွေမရှိတာကြောင့်ဒီရွေးကောက်ပွဲကိုကြဲကြဲပြန့်ပြန့်အကဲဖြတ်စောင့်ကြည့်နိုင်မှာမဟုတ်ပါဘူး။ဒါပေမဲ့တခြားဖွဲ့စည်းတွေဖြစ်တဲ့ကာတာစင်တာနဲ့EU ရောဘတ်တမကကဲဖြတ်စောင့်ကြည့်တဲ့အဖွဲ့တွေပါဝင်ကြမှာပါ။
International Republican Institute IIH ဟာ USA ရဲ့ရံပုံငွေနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုအဓိကအကောင့်ထည့်ဖော်နေတာဖြစ်ပြီး ပြီးခဲ့တဲ့နှစ်နှစ်အတွင်းကနေဒါအစိုးရနဲ့အမေရိကန်အခြေစိုက်NED တို့ကပံ့ပိုးတဲ့ရံပုံငွေနဲ့နိုင်ငံရေးပါတီတွေအရက်ဖက်ဖွဲ့စည်းတွေအတွက်ရွေးကောက်ပွဲဆိုင်ရာပညာပေးလုပ်ငန်းတွေကိုအကောင့်ထည့်ဖော်နေတာလည်းဖြစ်ပါတယ်။၂၀၁၅အထွေထွေရွေးကောက်ပွဲမကျင်းပါမီမဲဆွယ်စည်းရုံးရေးကာလအတွင်းကိုယ်စားလှယ်လောင်းတွေအနေနဲ့လွတ်လပ်စွာမဲဆွယ်စည်းရုံးခွင့်ရဖို့အရေးကြီးတယ်လို့စတိ
parties to
equip them. I ngani nangai ye party rigo meswe siyo ye dwa atong wen me ni binyari go loa dalu pambu pe ni ware. Meswe siyo ye ken jengu kuche ma chotin kamaru maya di bao. Chanaru niga sanji ni mawa. Kuzale launu ni ne lulu lala meswe siyo nan li melu le miole maare. Mesana shenwe ni nega. Peduga kaunzon jubyu naim le surago yuche naimbu dwe. Meswe siyo ye ga yeji ware. Meswe siyo ye ga sheba tema satin ro maa suro chotin biro kema pia lu wao.
International Republican Institute II ha yin yin jian democracy ni ja kaung saung ni yue che bu ne tai kha chi le yue kaup pwe ri jin ba bo ka ba tawan a ku ni pe ni de phwe si le phit par de 1995 ku ni ga sa bi nangai maung 38 nangai ma nangai da ga yue kaup pwe saung chi le la yi phwe si baung 89 ku ku phyan che tha da le phit par de
Yangon Chi Sai Vuyo Idrin Dao Mimia Kang Song San Tim Jagarawa, Akutakaro, Sunininya, Tai Li Lines in Rigangule, Peko Viazition.
Thrush Makia, Lame Nuimbala, Yuko, Wema, Wel Shimbe Mudu, Misin, Tintin Tajare, Kuzle, Chowtong, Jorigani Biro, Shise Jogu, Yuko, Wekom Shingani, Bepe Chekari. Kuzle long yi chin tama mune patalu, tize ubri, no yukopwe sayang ubri, ne nizuna, jang lu suare. Tita di kuzle long yi chin tama mune patalu, tize ubri, ne, di boma, yukopwe komshin, kang to muru, lame, sunny nyava, and deli, sizama, sunima, pipare. Pawan sunni lure at Russian, we go at telephone madrigo, view mima bangu, chutin, people, tana mare, tamam ho, ku pio lura, ku sunni lura, ku mimia lurarigo, sana pisi, at the fine pisi, chutin, people, talu de yaware. View in my phone number, Nitonyan, don't shin, Nangangali, Pipare, email is agaro, Burmese egg view in news.com, Pipare. Bowen Sunni Mimianyam at Russian, if you choose the word.
View American Tanya, Tayai Lilan Sunigan season, we go, Sunina, Inga, Nyabedrima, Tobacco, Najain, Bowman, Toland, and Sabini Vare, Bowen Sunni Loyan, Tame Satwe Java, Lutaman, Pick of Yazishin. voanews.com ကိုဆက်သွယ်လို့ရင်ဘာမီစ@voanews.com ကိုဆက်သွယ်နိုင်တယ်လို့ဖုန်းနံပါတ်ကတော့2392 3855နဲ့ Tuta song in Mirigan de Queen, Amudamigan, Dane, Tape and Nibina, Sara, the Rimpas in Candarigo, Nasi and Jaya Mabashin.
ဒီဝေးမြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းတို့မီတာ26လေး30နှစ်နဲ့40လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8:00နာရီကနေ9:00နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00နာရီခွဲကနေ9:00နာရီအထိအစီအစဉ်ကိုလိုင်းတို26 19နဲ့25အမီတာတွေမှာထုတ်လွှင့် ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်စက်တင်ဘာလ4ရက်တောက်ကြနေ့ညပိုင်းအတန်လွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ဒီအချိန်ပိုင်းအတွင်းမှာတော့အမျိုးသမီးကန္တာနဲ့မြန်မာနိုင်ငံအနှံ့ကရေဘေးတင့်နေကြတဲ့တိုင်းရင်းသားညီကိုမောင်နှမတွေအတွက်အမေရိကန်ပြည်ထောင်စုမှရောက်နေကြတဲ့မြန်မာလူမျိုးတွေကဘယ်လိုကူညီပံ့ပိုးဖို့ကြိုးစားနေကြသလဲဆိုတာကိုတော့
ပွဲမှာကြီးပဲကျွန်တော်တို့18,000ကျော်ရတယ်။အဲဒီပွဲမှာတိုင်းငင်းနဲ့အခုထက်တိဆက်လက်လူနေတဲ့ဟာတွေနဲ့ဆိုရင် 32,000 ကျော်ပေါ့နော်။ကျွန်တော်တို့အားလုံးကောက်ခံရရှိပါ
ရေဘေးရန်ပုံငွေရှာဖွေပေးနေတဲ့ကိုရဲလင်းရဲ့ပြောပြချက်နဲ့အစီအစဉ်နောက်ပိုင်းမှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အဲ့လိုအစီအစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။အာရှနိုဘယ်ဆုလို့တင်စားကြတဲ့ Raymond Magsaysay ဆုကိုဒီနှစ်အတွက်ချီးမြှင့်ခံရသူ၅ဦးအနက်မြန်မာနိုင်ငံကအခမဲ့နာရေးကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူလည်းပါဝင်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကကျင်းပခဲ့တဲ့ဆုပေးပွဲအခမ်းအနားမှာသူ့ရဲ့ဇနီးဖြစ်သူကိုလည်းကျေးဇူးတင်တိုက်သူတွေ CNN မှာထည့်သွင်းပြောကြားသွားခဲ့ပါတယ်။နာယီကိစ္စတွေဖြစ်တဲ့အခါမှာကြံရစ်သူမိသားစုအခက်အခဲတွေငြိမ်းအေးဖို့အတွက်တက်အားသမျှအကူအညီပေးနေတဲ့နာယီကူညီမှုအသင်းကို2000တခုနှစ်ကစပြီးတော့အကယ်ဒမီနှစ်ထပ်ကွန်းတရုတ်ဆောင်ဦးကျော်သူနဲ့ရွှေစည်းခွဲလိုလူတီများတဲ့ဇနီးဒေါ်မြင့်မြင့်ခင်ဖေတို့ကမတီးခဲ့ကြတာပါပါရမီဖြည့်ဘက်တယောက်အနေနဲ့ဆောင်ရွက်ခဲ့တဲ့ဒီနာယီကူညီမှုလုပ်ငန်းတွေအကြောင်းကိုဆက်သွယ်မေးမြန်းခဲ့ထားပါတယ်ဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလတန်ကတင်ပြပေးပါမယ်ရှင်
You can bend but never break me, 'cause it only serves to make me more determined to achieve my final goal.
ဒီမဆိုင်ဆိုင်စုရဲ့အပေါ်ပေါ်လေး now ဒီကြောက်ရောက်ချင်းနေပြီးတဲ့အဲဆက်လက်ပိုင်းပါလာကြီးကိုချီးကျူးတင်တယ်ဒီမှာလူမျိုးတိုင်းမှာပေါင်းစုံလို့လည်းချီးကျူးတင်တယ် now ကျွန်တော်အဖေမေကျွန်တော်ရဲ့ဆွေမျိုးအဲကျွန်တော်ရဲ့သားသမီးတွေနားလည်းကိုကြည့်ရတဲ့ဒါကြည့်ကြည့်နေအဲနောက်တစ်ခုကတော့ကျွန်တော်ဒီလူမျိုးရင်းအလုပ်တွေကိုလုပ်ဖို့တွန်းအားပေးခဲ့တဲ့ဟိုမြန်မာနိုင်ငံရဲ့အစိုးရကိုလည်းကြည့်ကြည့်နေတယ်ဆိုပြီးကျွန်တော်ပြောခဲ့ပါ
2015 Raymond Magsaysay ဆီကိုအခုလ30ရက်နေ့ကဖိလစ်ပိုင်နိုင်ငံမင်ဒလန်မြို့မှာလက်ခံပြီးအခမဲ့နိုင်ကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူကသူ့ဘဝမှာကျေးဇူးတင်ထိုက်တဲ့ပုံကိုယ်တွေနဲ့ပတ်သက်လို့အခုလို VOA ကပြောပြခဲ့ရမှာသူ့ဇနီးဖြစ်သူမြင့်ခင်ဖေခေါ်ရွှေစည်းကွက်ကိုလည်းထည့်သွင်းပြောကြားသွားခဲ့တာဖြစ်ပါတယ်။လိုင်ဒေတာကောလိကျောင်းတက်စင်ကဖူးစာဆုံးခဲ့ကြပြီး1988ခုနှစ်မှာသူနဲ့အိမ်တောင်ကျခဲ့တဲ့ဇနီးဖြစ်သူအနေနဲ့ခင်မွန်းတဲ့ရဲ့ပရဟိတလုပ်ငန်းတွေမှာဘယ်လိုပါရမီဖြည့်ဖို့လှုပ်ဆောင်ခဲ့ပါသလဲ
။တာကျောင်းခံလာတော့ဒီမှာမန္တလေးမှာပြမစိုးနိုင်ကူညီမှုတွေရှိပါတယ်အဲ့မှာကျမအတော်ကနိုင်ကတူပါအဲ့ကလေးကသူတို့ကကျမတို့နဲ့နှစ်ခွဲလောက်ဆော်တယ်အဲ့ကလေးကကျမစိတ်ဝင်စားတယ်အဲ့မှာနောက်တော့သူတို့ကလူထုတော်မှာဥစည်းတာပေါ့နော
်
ဆိုတော့ဒီဘက်ကဘဘဥတုခတို့ကလည်းလုံတော့မယ်ဆိုတော့အတော်ကလည်းဒီရန်ကုန်မှာဘဘဥတုခတို့ရှက်ဥအောင်တဲ့လောက်ကြလိမ့်မယ်စိတ်ဝင်စားရင်တော့ join ပါလားလို့ပြောတော့အဲ့ကျမမတို့ရဲ့ anniversary တခုမှအလုံးဝသွားထည့်ရင်လည်းကျမတို့လည်းများများဆုံးဝင်ပါခဲ့တာပါ
เสียอุทุกข์ขันเน่บ่เนาะคุลุမျိုးค่แม่นายีกุญีตินผิดผู้บ่เนาะบลูจ้องผ่านล่ะเก็บไปเลยสิ
ตมารุต่างกันมายังชินเยบาดิบานีแท้ตีแท้สู่ย่อดูเนี่ยเปล่าจ๋าเลยตะเกะตะเกะรออะตุบะชีก็5,000ตะติ้งหลอกบ่เนาะชาနိုင်ငံนี่เนี่ยสายเนาะมันไม่หาบ่ถ้าใบแม้ตมารุหลูမျိုးนี่อ่ะตีอ่ะมา1,000หลอกဝင်ในหลูမျိုးนี่อ่ะอายผิดนี่တော့ไอ้หลูหลูนี่ไอ้ตัวจ๋าတော့ยังนายีชีก็ท้องเลยไอ้มาบาบาอุทุกข์อ่ะแล้วตุโกไรก็ซื้อออกมาตက်นี่ตรงบีนากระเดมาမဲဦးတယောက်နေမကောင်းဘူးသားသမီးတွေအရန်ကြီးဆိုင်တယ်ဒါပေမဲ့ဆေးရုံကမရတော့ဘူးဒီအမေဦးအမေကြီးကိုပြန်ခေါ်သွားတော့လို့ပြောလိုက်တဲ့အချိန်မှာသူကခဏလေးတက်ခီသွားငါအိုးမလို့လို့ပါလို့နဲ့ထွက်သွားပြီးလုံးဝပြန်မလာတော့အမမကတော့သူတို့ကအိမ်နာရေးရှိရေးကိုသူကြောက်တာပေါ့ပြုစုဖို့တော့သူတို့တတ်နိုင်တယ်ပြုစု ပူလည်းသူတို့ဘယ်မှလေးပါဘူးတွေးပါတော့လည်းနာရေးရှိကိုသူတို့အရင်မတက်နိုင်တဲ့ခါကျတော့အဲ့မှာထားတိခဲလိုက်တယ်အမေဦးကြီးကအဲ့မှာအကြီးကျယ်စွာတည်ရှုံးသွားပြီးတော့ပိုင်ရှင်မဲ့အမေနဲ့တကြိုခံလိုက်ရတယ်အဲ့ဒီမှာဘဘဥဒုခကလည်းစိတ်မကောင်းဖြစ်တယ်ကျမတို့ကလည်းအဲ့ပေါ့နော်ရှင်ရတဲ့အတိုင်းဝိုင်းနေမှာညင်နေကြားနေကြရတယ်အဲ့ဒီလိုမျိုးဒုက္ခတွေပေါ့ဆိုတော့အဲ့ဒါနဲ့ဘုရားဘာသာအချင်းချင်းပေါ့ဘာလို့တာမရှိသေးဘူးဆိုပြီးကျမတို့စာလို့ဖြစ်တာပါ
အလူတန်းနေပြီးတာတွေကတော့ကိုမြန်မာတွေကတော့ရေရောတာတွေတော့အများကြီးပဲရှိတာပေါ့နော်သူတပြင်းအတုပနဲ့ပတ်သက်တယ်ဆိုပြီးလို့ရှိရင်တော့လူတွေကအမင်္ဂလာသဘောထားကြတာပေါ့နော်အဲ့ဒီတော့မတ်ရှိစည်းကတော့ဒီလုပ်ငန်းစတဲ့အခါမှာပေါ့နော်အခက်အခဲတွေတော့မလွဲမသွေရင်ဆိုင်ရမယ်ထင်ပါတယ်ရှင
်ဟုတ်တယ်ကျမတို့ပထမလို့ရင်ဆိုင်ရတော့ဗုဒ္ဓဘာသာမြန်မာလူတွေရဲ့အယူသီးမှုနဲ့သွားသွားလို့ပေါ့နော်လူတွေတန်းနေဆိုရင်သူကမင်္ဂလာရှိတဲ့နေရာစက်ပြေရှိတဲ့နေရာမြင့်မြတ်တဲ့နေရာပဲလူကျင်တော့လူတွေလူနေတာပေါ့လေဒါပေမဲ့ကျမတို့ကအမြဲတမ်းကျမတို့ဘက်ကသူတို့တစ်ခါမှမကြုံဘူးတဲ့ရှားပနာလုပ်ငန်းကြီးတစ်ခုလုံးကအဆအဆုံးအခမဲ့စေတနာမြတ်တာအပြည့်နဲ့အထီရောက်ဆုံးဝိုင်းပြီးကူလိုက်တဲ့ခါကျတော့တဖြည်းဖြည်းတဖြည်းနဲ့သဘောပေါက်လာပြီးတော့အခုတော့လက်ခံလာပါပြီ
လက်တွေလှုပ်ဆောင်ရမှာရောဘလို့ခက်ခဲတွေတွေ့ခဲ့ရပါလဲရှင
်အဲလက်တွေလှုပ်ဆောင်ရမှာလဲတချို့လမ်းတွေမှာဆိုရင်လမ်းကိုမစုံအောင်မဆန်ရအောင်လို့ရှိတယ်လေဒီဘက်ကနေဝင်ပြီးဟိုဘက်ကိုပြန်ကွေထွက်လို့မရတာတချို့ဒီမှာနေပိုင်ရင်လည်းသွားရက်ရင်အခါကလေးဆိုကျမတို့ဝန်တန်းနေ driver တွေတတိနဲ့တောင်ဆွဲထုတ်ခါရတယ်ကျုံခဲ့တယ်သူတို့အင်ရှီလာရက်လို့သွားဆိုရန်ကုန်မြို့မှာသာဘာနာတစ်ခုဖြစ်ရင်သုံးရထားတဲ့ဇလိယရှိရလေအဲ့ဒါကိုကျမတို့ကြောက်တိုက်ချက်ချရတယ်ဘယ်လိုဖြစ်ရလဲဆိုတော့ကျမတို့ကိုယ်တိုင်မောင်းကြည့်ရခါဆိုတော့သုံးရထားရင်ကလပ်တရားအနှက်တမကောင်းတော့ဘူးပေါ့ကျမတို့ကသုံးရတော့အိမ်မှာမထားပါနဲ့ထားချင်ရင်ရေခဲတိုက်တစ်ခုမှထားရေခဲတိုက်မှထားကြအောင်လေကျမတို့ကတာဝန်ယူပါမယ်ဒါပေမဲ့တချို့ကမယူသေးတာပေါ့နော်သုံးရထားကိုထားမယ်လို့သူတို့ပြောတယ်ချင်းတဲ့အခါကျကျမတို့ကအဲ့သုံးရထားတဲ့ body တွေကကျမတို့မတည်တော့အဲ့လိုထားထားပြစ်ခဲ့တယ်ထားပြစ်ခဲ့တဲ့အခါကျတော့နောက်ပိုင်းကျတော့သူတို့ကလက်ခံလာတယ်ပေါ့အိမ်မှာလုပ်ရထားတာဟာအယူသီးမှုတက်တက်ပဲမထားခြင်းအပြင်တော့မှကျမကြီးမြင်ရတယ်လူတွေအလုံးရှုပ်တက်တာလေဆိုတော့သူလက်ခံသွားပြီအခုတော့အဲ့ဒီစလေးကပြတ်သွားပါရန်ကုန်မှာလည်းမရှိတော့ဘူ
းဘုမချစ်စည်းကတော့ဒီအခမဲ့နိုင်ကူကြီးတင်းစခဲ့တာ2000တခုနှစ်ဆိုတော့ဒီဖြတ်တန်းလာခဲ့တဲ့ခရီးကိုဘယ်လိုသုံးသပ်ပါမလဲရှင
်ခုကျော်သူဟာအရန်ကိုနာမည်ကြီးနေတဲ့လူရှင်တရုတ်ထောင်ပေါ်ပါပေါ့နော်အဲ့ဒီအချိန်မှာကျမအနေနဲ့ဆိုကျမလူရှင်ကိုဝါသနာမပါအောင်ဒါပေမဲ့သူ့ရဲ့ကြော်ကြားမှုကိုကျမတို့ဒီနိုင်ကူညီမှုအတင်းထောင်တဲ့အချိန်မှာအဆုံးချနိုင်ခဲ့တာကိုကျမကျေနပ်ခဲ့။အလားကြောင့်လည်းကျမတို့အတင်းကကုတော်သူတို့ဘာဥဒုက္ခတော့ဆိုင်ရှမတော်တန်မြောင်တို့ပါတဲ့အတွက်တခြားဖွဲ့စည်းတွေတော့လူတိပုံမြန်နေလူလည်းပိုစိတ်ဝင်စားရပေါ့နော်။အဲ့ဒါနေပြီးကျမတို့ဒီလိုထူထောင်ခဲ့နိုင်ခဲ့တဲ့အတွက်ကျမတို့ကျေနပ်ပါတယ်။ဒီတော့ကျမတို့ကရန်သူမိတ်ဆွေမခွဲပဲနဲ့အားလုံးကိုကူညီခဲ့တယ်။အဲကူညီခဲ့တဲ့အပေါ်မှာလည်းကျမတို့ပီတိတွေအများကြီးဖြစ်ရတယ်ဆိုတော့မမရရဆိုရင်ကျမ2007 September ရေးခင်းမှာဘုန်းကြီးကိုရေးကပ်မိတဲ့အတွက်ကျမ9ရက်ဒီရေးရုံမှာခေါ်ယူဖြည့်ဆည်းထားတယ်ပေါ့နော်။ကျမများနေအောင်ဆိုအဲ့ဒီမှာကျမကိုစစ်စစ်ရေးနေကြ။အမတို့ကဆက်ဆက်လက်ရှိရသားနဲ့ဘာလို့ရေးခင်းမျိုးမှာဝင်ပါလဲတဲ့။ကျမပြောလိုက်တယ်ကျမကမတို့ကပတ်သက်ရှိတဲ့အတွက်ကျမတို့ကပါပတ်မိတယ်လို့ကဘာပတ်ကြည့်ရတဲ့အခါကျတော့တစ်ချက်ဒီမိုကရေစီနိုင်ငံတွေမှာသူတို့ရဲ့အစိုးရတွေကသူတို့ရဲ့တိုင်းသူပြည်သားတွေကိုဘယ်လိုစောင့်ရှောက်လဲဆိုတော့မြင်တယ်လို့မြင်တဲ့အခါကျတော့ကိုယ်နိုင်ငံမှာများဒီလိုဒီမိုကရေစီများရမလားဆိုအမှပါမိပါတယ်လို့ဒါပေမဲ့တော်ပါပြီလို့လူမျိုးရေးတော့လုံးချင်စိတ်ကုန်ပါပြီလို့ပြောလိုက်တော့ဘာလို့လဲမကျွန်မလူမျိုးရေးဆက်လုံးနေလို့ကျွန်မလူတွေရဲ့ဒုက္ခတွေကိုဆက်မြင်နေတာမြင်နေလို့ရှိရင်လို့ကျွန်မနောက်ထပ်ဒါမျိုးပေါ့နော်ဒီမိုကရေစီရနိုင်တဲ့လမ်းကြောင်းတွေများတွေ့ရင်ကျွန်မဝင်ပါပြီးနေအောင်မယ်လို့မပါတော့အဲ့ကြအေးမေလာအမရဲ့အဲ့လိုတော့မလုပ်ပါနဲ့ကျမအမေရဲ့မနစ်ကချုပ်ပါခဲ့တယ်ပေါ့အမတို့အတင်းနဲ့ချခဲ့တယ်သိအရှင်ပြေတယ်တဲ့အမချက်လုပ်ပါဆိုတော့ကျမတို့ရဲ့အကူညီမှုဟာအကုန်လုံးအတွက်ထိရောက်တာကိုမြင်ရတဲ့အတွက်ကျမအဲ့မှာလည်းချီးမြှင့်ဖြစ်ခဲ့ရပါတယ
်ဆိုတော့မရှိစုခဲ့ပြောလို့အခမဲ့နိုင်ရဲ့အကူညီရယူခဲ့တဲ့တမန်လူတွေအခြေအနေကိုကျမသိချင်
တယ်အဲခုနောက်ပိုင်းတော့မနေရတဲ့တည်ရခဲ့ဆိုတဲ့စကားလုံးကမရှိတော့ပါဘူးဘာလို့ဆိုတော့တည်ရင်တော့ကိုကျော်သူရှိတာပဲဆိုတာဒီတိုင်းကဖြစ်သွားခိုးတုံးကတော့ရှိတယ်ခိုးတုံးကဆိုကျမတို့ဆရာကြီးဆရာကြီးဆရာကြီးပြောရင်နီးလေးသူ့ရဲ့အမေရှုံးတဲ့အချိန်မှာ तू ကသူ့အင်လေးကိုလိုက်ပေါင်မှုကြိုးစားနေတယ်ဘာလို့လဲဆိုတော့ဒီမရှိတော့ဒါပေမဲ့ကံကောင်းစွာအဲ့ကလေးကိုတယောက်ကမြင်ပြီးတော့ကျမတို့ရှိကိုခေါ်လာပေးတယ်ခေါ်လာပေးတဲ့အတွက်သူတပြားမှမကုန်လိုက်ဖဲနဲ့တချို့ခွင့်ရခဲ့ပေါ့အများကြီးအဲ့လိုပေါင်းနှံပြီးတော့တချို့ခဲ့ရတဲ့ဖြာပနာတွေလည်းအများကြီးရှိပါတယ
်ခုလိုမျိုးလူမှုရေးလုပ်ငန်းတွေလုပ်တဲ့နေရာမှာလေလူအင်အားကောငွေအင်အားကောလူမှအမှန်ပါပဲရှင်ဘယ်လိုဖြည့်ရှင်ယူပါလဲရှင
်ကျမတို့ကတော့ဒီနေ့တက်ပြီကျမတို့အသင်ဟာ မြန်မာပြည်ကျွန်းနဲ့မြန်မာပြည်ပမှာရှိတဲ့မြန်မာလူမျိုးတွေတိုင်းရင်းသားလူမျိုးတွေအစုံကိုတက်တက်နဲ့ပဲရက်တင်ကြပါဆက်လုပ်ကြရကျွန်တော်က fundraising လို့ခေါ်တော့ကျွန်တော်ဘာမှမလုပ်ဘူးပါဘူးမလုပ်ဘူးပဲနဲ့ကျွန်တော်ကအလုပ်ကိုပဲအထီရောက်ဆုံးနဲ့ကျိုးရှိဆုံးကိုကျွန်တော်စူးစမ်းပြီးလုပ်လုပ်တဲ့အခါမှာလူတွေကဒီအတင်းဟာတကယ်ထီရောက်တဲ့အလုပ်ကိုလုပ်နေပါလားလို့မြင်လာတဲ့အချိန်မှာရှူလာကြပါတယ်အဲ့ဒီလူတွေနဲ့ပဲဒီနေ့ဖြစ်ပြီးရက်တင်နေပါတယ်
မဆူကြီးကတို့အနေနဲ့ပေါ့နော်ဒီအခမဲ့နိုင်ကူညီမှုအသင်းကိုဆောင်ရွက်ရမှာအများဆုံးထိတွေ့ရမှာကတော့မရှိစင်းရဲသားတွေဒီနဲ့ပေါ့နော်မြန်မာနိုင်ငံမှာစင်းရဲမွေးတည်မှုပပျောက်ရေးတွေဘလို့အကြံပေးခြင်းမလဲရှင
်စင်းရဲမွေးတည်မှုပပျောက်ဖို့ကုတဲ့နေရာမှာကျွန်မအကြံပေးခြင်းတာတစ်ခုကတော့လူတွေကိုရုပ်ဝတ္ထုပစ္စည်းစင်းရဲမွေးတည်တာတစ်ခုတည်းမဟုတ်အသိဉာဏ်စင်းရဲမွေးတည်တာကိုပါကဲတင်မှဖြစ်မှာသွားနိုင်ငံမှာအသိဉာဏ်တွေပါတော်တော်လေးနှိမ့်ကြလက်ပေးလက်ယူလုပ်နေတာအသိဉာဏ်ဆွဲမွေးတင်နေတာပေါ့အဲ့ဒါမလုပ်ရဘူးဆိုတကယ်မလုပ်တော့တဲ့အထူးကျွန်တော်တို့လုပ်ကြရမယ်လူရဲထင်တာဒီမိုကရေစီဆိုတော့အဲလမ်းပေါ်ဆေးရုံကျန်းလို့ရမယ်ထင်တယ်မဟုတ်ပါဘူးတကယ်တကယ်တော့တစ်ဖက်သားရဲ့အခွင့်အရေးကိုလေးစားတော့အဲ့ဒီစနစ်ကိုကျွန်တော်တို့သူဒီအားလုံးသိဉာဏ်တဲမှာဝင်သွားအောင်လုပ်ပေးရပါမယ်ပတ်စံတစ်ခုလေးနဲ့သွားလို့မရပါဘူးရှိပွားရေးလက်ဆောင်တဲရမယ်ဒီဘက်ကအသိဉာဏ်လေးလည်းအဲ့လိုတက်သွားအောင်လုပ်နိုင်မှာကျွန်တော်တို့အမြန်ဆုံးအောင်မြင်ပါပါ။ normal ဟုတ်ရင်တော့နေမွေးရေးကြဆိုင်ရင်မဖြစ်နေပါဘူး
။ကျေးဇူးအများကြီးတင်ပါတယ်ရှင်။ခုလိုဆေးရှိနေရှင်ပြန်တွေ့ပါ You can bend but never break me cause it only serves to make me more determined to
တလလတန်းစီစဉ်တည်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ရပြီးတဲ့နောက်သုတဆုံးနဲ့အမေရိကန်တခွင်ကိုဆက်ပါမယ်။ပြီးခဲ့တဲ့ဇူလိုင်နဲ့ဩဂုတ်လတွေအတွင်းမြန်မာတိုင်းနိုင်ငံလုံးနီးပါးမိုးရေကြီးရေရှမ်းမှုဒဏ်တွေကိုလူတွေတိမ့်နဲ့ချီးပြီးတော့ခံစားခဲ့ကြရပါတယ်။ဒီရေဘေးတင်ပြည်သူတွေကိုကုညီနိုင်ရေးနဲ့ရေရှည်ပြန်လဲထူထောင်ရေးလုပ်ငန်းတွေကိုနိုင်ငံတကာအလှူရှင်တွေ၊ပြည်တွင်းအလှူရှင်တွေ၊ပရဟိတအဖွဲ့တွေနဲ့အတူအစိုးရကလည်းတစ်ချိန်တည်းဆောင်ရွက်နေစမှာပဲ။အမေရိကန်ရောက်မြန်မာတွေကလည်းရေဘေးတင်ပြည်သူတွေကိုအကူအညီပေးနိုင်ရေးတစ်ဖက်တစ်လမ်းကကြိုးပမ်းအားထုတ်ခဲ့ကြပုံကိုဒီတစ်ပတ်ရဲ့သုတဆုံးလေးအမေရိကန်အစီအစဉ်အဖြစ်ကိုအောင်အောင်ကတင်ဆက်ပေးထားပါတယ်ရှင်။
မြန်မာနိုင်ငံကရေဘေးတင့်ပြည်သူတွေကိုကူညီနိုင်ဖို့အတွက်အမေရိကန်ပြည်အောင်စုမှနေထိုင်တဲ့မြန်မာတွေဟာသူတို့နေထိုင်ရာပြည်နယ်တွေအလိုက်ရန်မုံငွေရှာဖွေတာမှာဒီနယူးယောက်ပြည်နယ်မြို့တော်မှာတော့ရန်မုံငွေရှာဖွေပွဲကိုဒီလွန်ခဲ့တဲ့လတုန်းကပြုလုပ်ခဲ့ပါတယ်။ Thought Media အဖွဲ့ကကမ္ဘာကထပြုလုပ်ခြင်းပါတဲ့ဒီရန်မုံငွေပွဲနဲ့ပတ်သက်လို့အဖွဲ့ရဲ့မန်နေဂျာကိုရဲလင်းကအခုလိုစပြီးတော့ရှင်းပြပါတယ်
။ပမာပြည်မှာလိုအပ်တဲ့ကလေးတွေဆိုပြီးတော့ကျွန်တော်နှစ်တိုင်းရန်မုံငွေရှာပွဲလုပ်တယ်။ဒီနှစ်တော့ပမာပြည်မှာလည်းဒီရေဘေးကြောင့်ဒုက္ခရောက်နေတာတွေ့ရတဲ့အခါကျတော့ကျွန်တော်တို့ target ပြောင်းပြီးတော့ဒီနေ့ရေသေးတွဲလို့ဟိုကိုတက်နိုင်သလောက်ကူပါအောင်ဆိုပြီးတော့ဒီနှစ်ပတ်အတွင်းပေါ့နော်အချိန်တိုတိုတောင်းတောင်းတဲ့ဟိုကြိုးစားပြီးတော့ fundraising လေးတခုလုပ်ဖြစ်တယ
်ဘလို့ပုံစံမျိုးနဲ့ဒီရမုံငွေရှာဖွေပွဲလေးလုပ်ခဲ့တယ်ဆိုတဲ့အကြောင်းကိုတော့နည်းနည်းတော့ရှင်းပြပေးပါဦ
းဒီတိုင်းဟိုကျွန်တော်တို့ profile လေးတခုရှိတာပေါ့နော်ကျွန်တော်တို့ရဲ့တငယ်ချင်းတွေမိတ်ဆွေတွေ supporter တွေဇီးရနေအဲ့လိုမျိုး food လေးတွေအလှခံပြီးတော့ဒီတိုင်းဟိုအလကားဟို entrance fee ကိုလုံးဝ waive လုပ်လိုက်ပြီးတော့ဟိုတက်နိုင်သလောက် donation အဝမှာထည့်ပြီးလို့ရှိရင်ထည့်ရကြရင်မြန်မာစာခြိုက်တော့အဝစာ buffet line နှစ်ခုနဲ့ပေါ့နော်အဲ့လိုမျိုးဟို live ဟို stage show လေးတစ်ခုတည်းတစ်ခုနဲ့အဲ့လိုမျိုးဖြောပြေးပြီးတော့အဲ့လိုရမုံငွေရှာတာပေါ့နော
်ပြီးခဲ့တဲ့နှစ်ပတ်လောက်ကလုပ်ခဲ့တဲ့ရမုံငွေရှာဖွေပွဲကိုပရိသတ်ဟိုဘလောက်လောက်လာကြလဲခင်ဗျ
ကျွန်တော်တို့မှန်းကြည့်တော့900ဆွန်းဆွန်းလောက်လာတယ်အရင်နှစ်တည်းရတဲ့ဆိုင်တော့လူနေတယ်အရင်နှစ်တည်းဆိုအဲ့လို600 900လောက်အများတန်းလာဒီနှစ်ကနှစ်ပတ်အတွင်းလုပ်လိုက်တော့တချို့လည်းခရီး summer vacation season ဆိုခရီးသွားတဲ့လူတွေပါနေတယ်လာလမတိလိုက်တဲ့လူတွေနဲ့လူနေနေလေးနေတာပေါ့နော်ဒါပေမဲ့အတိုင်းထက်အလွန်ပါပဲလာတဲ့လူတွေကလည်းစေရနာတရာတရားချတော့လာနေဟိုကိုတိုင်းပြလူတွေကိုလေကိုပြန်ချီခြင်းနဲ့စိတ်နဲ့ဆိုတော့အလှငွေအလုံးပေါင်းကျွန်တော်စိတ်တယ်ပွဲမှာကြီးပဲကျွန်တော်တို့18,000ကျော်ရတယ်အဲ့ဒီပွဲမှာတိုင်ငင်းနဲ့အခုထက်ဒီဆက်လက်လူနေတဲ့ဟာတွေနဲ့ဆိုရင် 32,000 ကျော်ပေါ့နော်ကျွန်တော်တို့အလုံးကောက်ခံရရှိပါတယ
်ဒီရမုံငွေတွေကိုဘယ်လိုလှူဖြစ်လဲခင်ဗျ
ပွဲမတိုင်ခင်နေ့ကလည်းကြိုပြီးတော့ကျွန်တော်တို့ဒေါ်လာ1,000ကိုပမာဒီကိုလွှဲပြီးတော့ကျွန်တော်တို့အရင်လှူပလိုက်ပြီးွားပြီးဒေါကင်ဂျီဖောင်ဒေးရှင်းရဲ့တီတကူဆရာတော်ကြီးရဲ့ပရာဟီတာအဖွဲ့နဲ့ကလေးမျိုးကတွဲလက်များအဖွဲ့၃ဖွဲ့ကိုခွဲပြီးတော့ US ဒေါ်လာ1,000ကျွန်တော်တို့လှမ်းလှူလိုက်တယ် and then အခုပွဲပြီးတော့ကျွန်တော်တို့နောက်ထပ်အခုဒီတစ်ပတ်နှစ်ပတ်အတွင်းမှာကျွန်တော်တို့ဟိုစီစဉ်လာပြီးွားပြီးဒေါကင်ဂျီဖောင်ဒေးရှင်းကိုဒေါ်လာ1,000ခွဲထပ်လှူမယ်။ကလေးမျိုးကအဲဒီပရာဟိတအဖွဲ့ဒေါ်လာများပရာဟိတအဖွဲ့ကိုနောက်ထပ်ဒေါ်လာ5,000အဲဒီက လေးပပလေးအရွာတွေဒုက္ခရောက်ခဲ့တဲ့ရွာတွေအားလုံးရဲ့ကြံလေထူထောင်ရေးအတွက်ကျွန်တော်တို့9000ထပ်ဆူမယ်မှန်တာ
ဒီသတ်မီဒီယံအဖွဲ့အနေနဲ့ရောဒီအဖွဲ့ဝင်တွေကိုယ်တိုင်ကနေပြီးတော့ဒီရေးပေးတင်နေတဲ့ပြည်သူတွေရှိတဲ့ဒေသတွေကိုကိုယ်တိုင်တွားရောက်ပြီးတော့ဟိုလှူဒန်းတာမျိုးရောရှိပါလားခင်ဗျ
ကျွန်တော်တို့ကိုယ်တိုင်ဒီအမေရိကနေတော့မသွားဘူးပေါ့နော်အရင်နှစ်တည်းကတော့သွားခဲ့ဘူးတယ်ကျွန်တော်ကိုယ်တိုင်လည်းပမာပြည်မှာအဲ့လိုမျိုးအော်မိဘမဲ့ကလေးကြောင်းတွေကိုတကြောင်းဝင်တကြောင်းထက် like ကြည့်ပြီးတော့အဲ့လိုလိုအပ်တဲ့ဟာတွေ survey လုပ်ပြီးတော့အဲ့လိုဝယ်ချမ်းပြီးတော့အကိုတိုင်းဖြူခဲ့မှုတယ်တချို့နှစ်လောက်ကျွန်တော်ကိုတိုင်းသွားတယ်ဒါပေမဲ့ဒီကနေသွားပြီးလှူဖို့ကြတော့အဲ့လိုအစင်သိအစင်မပြေအရန်ဝေးတဲ့ခါကျတော့ကျွန်တော်ရန်ကုန်မှာအဲ့ဒီမြစ်တာမွန်ဆွန်လောင်းအသင်းဆိုတဲ့ဟာရှိတယ်ကျွန်တော်ရဲ့အတီးကဒီသတ်မီဒီယံအတွက် volunteer လုပ်ပေးတဲ့အုပ်စုပေါ့နော်ကျွန်တော်တို့တာဝန်ကလာအဲ့ဒီအဖွဲ့တွေရဲ့အဲ့နဲ့တခြားတငယ်ချင်းမိတ်ဆွေတွေအားလည်းဟိုဘက်ကနေတက်နိုင်တယ်လို့ကူညီတဲ့သူချင်းတဲ့ဟာတွေကိုသူတို့ဖြစ်အောင်လုပ်ပေးတယ်
။ Thought Media ဖွဲ့ကိုဘယ်လိုစပြီးတော့ဖွဲ့ပြလဲ။နောက်ဟိုဘယ်လိုလှူရှာမှုတွေလုပ်ဖြစ်လဲဆိုတဲ့အကြောင်းတွေကိုရှင်းပြပေးအောင်
။ဒီဖွဲ့လေးထောင်ပြတဲ့အကြောင်းကဆော့ဆော့တော်တယ်လို့ပဲ Musician 3ယောက်ကသူတို့Music နဲ့တခုခုပေါ့နော်အကျိုးပမာပြီးတော့ဗာအကျိုးပြုနိုင်မလဲဆိုတော့ကျွန်တော်ကဒီ Community တွေမှာနည်းနည်းလေးအဲ့လိုမျိုး active ဖြစ်တဲ့အခါကျတော့တို့ကကျွန်တော်ကို propose လုပ်လာတယ်တို့အဖွဲ့လေးထောင်ပြီးတော့ပွဲလေးတွေလုပ်အောင်နဲ့ရတဲ့ပတ်စံနဲ့ပမာပြီးလှူမယ်ပေါ့နော်တက်နိုင်သလောက်ဆိုဖြစ်ချင်တော့အဲ့ဒီကျွန်တော်တို့စာဖွဲ့တဲ့နှစ်ပဲ2008 I believe အဲ့ဒီမှာ Nagis ပမာဒီမှာ Nagis မုံနိုင်ကြတယ်ဆိုတော့အဲ့ဒီနှစ်ကအဲ့ဒီပွဲအဲ့ဒီ Nagis မတိုင်ခင်မှာကျွန်တော်တို့ပွဲလေးတစ်ပွဲလုပ်ပြလိုက်တယ်အဲ့ဒီရတဲ့ $6,000 နဲ့အဲ့ပထမဆုံးနှစ်ပေါ့နော်$6,000နဲ့အဲ့လိုပမာပြီးအဲ့ဒီ ARV တိုင်းမှာကျွန်တော်တို့ကြောင်းလေးတစ်ကြောင်းဆောက်ပြတယ်မူလာတန်းကြောင်းလေးတစ်ကြောင်း4500နဲ့ဆောက်တယ်နောက် 4500 ကျတော့အဲ့ဒီရန်ကုန်ကအဲ့ဒီကိုတူကိုဒဖုံဖုံတပါထောင်လာတယ်မိဘမဲ့ကလေးကြောင်းအလုံးလှူပလိုက်တယ်ဟိုလိုအပ်တဲ့ဟာတွေပေါ့နော
်ဟုတ်ကဲ့ဟိုနောက်ဆုံးမေးခွန်းပါခင်ဗျာအခုလိုအကူအညီတွေပေးနိုင်မှုရောနောက်ထပ်ဘာရီစီဇန်ထားလဲဆိုတာကိုရှင်းပြပေးပါခင်ဗျာ
လောလောဆယ်တော့ရေကြသွားတယ်ပါတယ်ပေါ့နော်ဒါပေမဲ့ရန်ကုန်မှာရန်ကုန်ရလုံးမဟုတ်ဘမဒီတစ်ခုလုံးမှာအဲ့လိုမျိုးဟိုခိသွားတဲ့ damage အရန်ကြီးတယ်နောက်နှစ်နှစ်သုံးနှစ်အတွင်းဒီစားတောက်ဆရာတွေရောလူတွေဟိုပြန်လည်ထူထောင်မှုကိစ္စတွေရောအများကြီးပေါ့နော်ဖန်နဲ့ပတ်သက်လို့ရှိရင်အများကြီးဟိုထပ်လိုသေးတယ်ကျွန်တော်တို့ရှင်းပြောင်းကျွန်တော်တို့လူတဲ့ပတ်စံကဘာမှမရှိဘူးတကယ်တကယ်ဟိုမှာလူရတဲ့အတိုင်းအတာနဲ့ရှင်းလို့ရှိရင်ဆိုတော့တက်နိုင်တယ်လို့အားလုံးဝိုင်းပြီးတော့ကျွန်တော်တို့စီကတဆင်ဆူမတော့မဟုတ်ဟိုကိုတက်နိုင်တယ်လို့ဟိုတယောက်ဟိုတက်နိုင်တယ်လို့ဝိုင်းပြီးတော့ဝိုင်းကူကြပါလို့
ဒါကတော့ရေးပေးတင်ပြည်သူတွေကိုကူညီဖို့နယူးယောက်မြို့ကလူငယ်တွေရဲ့ရမုံငွေရှာဖွေပွဲအကြောင်းကိုမေးမြန်းခဲ့တာပါအမေရိကန်နောက်လယ်ပိုင်းဒေသမှာရှိတဲ့ Wisconsin ပြည်နယ်မှာနေထိုင်တဲ့သူတွေကတော့တဲအင်တဆင်းလိုက်လံပြီးတော့အလူငွေကောက်ခံကြတယ်လို့ဆိုရတယ် Milwaukee မြို့မှာနေထိုင်တဲ့ကိုသူရင်ဝင်းကအခုလိုစပြောပါတယ်
ကျွန်တော်တို့ဒီမှာတော့ဆိုရင်အဲ့လိုမျိုးရေးပေးချက်လာပြီးဆိုတော့ကျွန်တော်တို့ဒီဟာအတွက်ကိုပေါ့နော်ကျွန်တော်တို့ဟိုဥစား Prahita စိတ်ရှိတဲ့လူတွေစုစည်းပြီးတော့ကျွန်တော်တို့ကဒီပိတ်ရက်တွေကြားတဲ့ခါကျရင်ကျွန်တော်တို့သူတို့ဖုန်းလမ်းဆက်တယ်နောက် Facebook ကနေလည်းကျွန်တော်တို့ကနေတော့ဟိုဆော်အော်တာပေါ့နော်ကျွန်တော်ဒီအစီအစဉ်လေးလုပ်ချင်တယ်ကျွန်တော်တို့ live လုပ်ချင်တယ်ပေါ့နော်အဲ့လိုဆော်အော်ပြီးတဲ့ခါကျတော့သူတို့ချီဖုန်းဆက်ပြီးတော့ကျွန်တော်ကတွားပြီးတော့ဟိုအိမ်မှာတွားအလှူခံတာပေါ့နော်တချို့ကလည်းကျွန်တော်တို့တင်ထားတဲ့ Facebook မှာကြည့်ပါဦးကျွန်တော်တို့ရှင်လေးလာပြီးတော့အလှူခံပါဆိုပြီးတော့အဲ့လိုမျိုးပြောလို့ကျွန်တော်ဟိုတွားပြီးတော့အလှူလိုက်ခံတဲ့ခါကျတော့ပထမကနဦးမှာပထမဆုံးကျတော့လူငွေပထမ$6,300ကျော်ရတယ်ခင်ဗ
ျဟုတ်ကဲ့ဟိုအခုကျတော့ဒီအလှူငွေတွေကကောက်တော့မဲလားကောက်ပြီးသွားပြီလား
ကျွန်တော်တို့ဟိုကောက်ပြီးသွားပါပြီအဲဒီရေဘေးအတွက်ကတော့ကျွန်တော်ကောက်ပြီးပြီဟိုအဲဒီပထမတစ်ဆင့်မှာ6,300ကျော်နောက်တစ်ခါနောက်ထပ်ပြီးတော့လူသားလေးတွေရှိတယ်အဲဒီဟာလေးတွေပါထပ်ပြီးတော့ပို့ပြီးတော့ကျွန်တော်ဟိုကိုဝေလူကျော်တို့ founding team ကိုဆက်သွယ်ပြီးတော့လှူဒန်းလိုက်ပါလား
နောက်ဒီ$5စီလာကောက်မယ်ဆိုပြီးတော့ဒီပြောထားတာ Facebook မှာကျွန်တော်တို့တွေ့လဲရပါတယ်ဟိုအဲ့ဒီအကြောင်းကိုနည်းနည်းတော့ပြပြပြပြအောင
်ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီမှာအခုဒီမြန်မာပြည်မှာဒီကမြန်မာမိသားစုတွေနေတဲ့အခုလက်တလုံးမှာအဲ့လိုပေါ်သွားတဲ့ရေးပေးကိစ္စတွေမှာဟိုဥပမာပေါ့နော်ကျွန်တော်အိုင်ဒီယာတစ်ခုညောင်းနှောင်းကြရင်ဒီလိုမျိုးဖြစ်လာပြီးဆိုရေးရဲ့အကြောင်းဆိုကိုရရဆိုတော့ဟို $5 foundation ဆိုပြီးတော့တော့စာရီလုံးလာလေးတွေရှိပါတယ်အဲ့ဒီဟာတမိသားစုကိုနော်တစ်လောက်မှာ$5ပဲထည့်ပါအဲ့တစ်လောက်$5ထည့်တဲ့ဟာကိုစုစည်းပြီးတော့ကျွန်တော်ကအော်ဗမာတင်းစီရမယ်အခုလိုမျိုးမြန်မာအဓိကကတော့မြန်မာပြည်မှာသဘာဝဘေးအန္တရာယ်ပေါ်လာပြီဆိုရင်ပထမဦးဆုံးကျွန်တော်တို့ကချက်ချင်းကူညီပေးနိုင်မှုဆိုရင် $5 foundation ကိုစပြီးတော့လုပ်နေပါတယ်အဲ့ဒါကလည်းရေဘေးကိုကူညီနေတာကရလာတဲ့ဒီအကြံပေါ့နော်ရလာတဲ့စိတ်ကူးလေးပါ
ဟုတ်ကဲ့ဟိုတလကို5ဒေါ်လာစီထည့်ပြီးတော့ငွေစုမဲ့အစီအစဉ်မှာမိသားစုတွေဘယ်လောက်များများပါဝင်ကြလဲခင်ဗျာ
လောလောဆယ်ကျွန်တော်တို့ဟိုအစပြုတ်လိုက်တဲ့အချိန်မှာလောလောဆယ်မိသားစု50ဝန်းကျင်လောက်ရပါတယ်50ဝန်းကျင်မှာတချို့ကလည်း5ဒေါ်လာအပြင်ကိုသူတို့ကဟိုကျွန်တော်တို့ကတော့ခြေကနေ5ဒေါ်လာတော့အနည်းဆုံးထည့်ပြီးတဲ့ခါကျရင်ကိုကစိတ်အားထက်တိုင်ပို့ထည့်လိုက်ရတယ်ဆိုတော့အစားအသောက်မှာအဲ့လိုစိတ်အားဟိုသူတို့အားရကြကောင်းပါလူရောက်ဟိုမိသားစု50ဝန်းကျင်လောက်ကလူတန်းသားတွေဝင်လောလောဆယ်8500နဲ့65ဒေါ်လာတော့အစားပြည်ပြီးရပါပြီအဲ့ဒါကြောင့်ကျွန်တော်စလုပ်လို့ပါတယ
်တိတ္တဆောင်လေအမေရိကန်တခွင်ကိုအခုလိုတောက်ကြနေညပိုင်းမှာအစ်တထုတ်လင်းပေးပြီးပြန်လဲထုတ်လင်းချက်ကိုတော့အင်္ဂါနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုနောက်ဆုံးနားဆင်ကြရမယ်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်
ဘာဝဘီအန်ဒီရေချောက်တဲ့အခါမှာဘယ်လိုစီမံခန့်ခွဲရမလဲဆိုတဲ့ဤပညာရပ်တွေနဲ့ပတ်သက်ပြီးလူပေါင်းသိန်းနဲ့ချီပြီးတည်ဆုံးခဲ့ရတဲ့2004ခုနှစ်အိန္ဒိယသမုဒ္ဒရာတွေကဆူနာမီတန်းခံရခြင်းမှာရောတောင်းနဲ့ချီပြီးတည်ဆုံးခဲ့ရတဲ့2008ခုနှစ်တရုတ်နိုင်ငံစီချွန်းငလျင်တန်းခံရခြင်းမှာပါကုလသမဂ္ဂ UNICEF မှာဒေတာဆိုင်ရာအကြီးအကဲဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဒေါက်တာဒေါ်ယင်တွေကပြောပြတယ်
1960ခုနှစ်ပတ်ဝန်းကျင်တုန်းကယာစီဥတုကြံတွေတော့မပြောင်းနေခင်တုန်းကဒီကူယုတ်ကြီးတော့အိန္ဒိယတို့ရှိလိုက်လို့ရှိရင်ရေရှမ်းနာကဒီတောင်မောင်များစွာတည်ရဲ့ဆိုတာတွေ့နေမှာဒီခုခေတ်ဒီဘက်ပိုင်းကြလာတဲ့ယာစီဥတုတွေပြောင်းလဲလာတဲ့ပြင်းထန်လာတဲ့ရေရှမ်းနာတွေပဲကိုဖြစ်လာတယ်လို့ပြောကြပြီမယ်ကူယုတ်ကြီးမှာရောအိန္ဒိယမှာပြင်းလို့ရှာသွားတာကတွေ့နေမှာအဲ့ဒီတစ်ချက်တည်းနဲ့ဘာပြောလို့ရလဲဆိုတော့တိုင်းပြည်တကြီးကတကယ်လုတ်ပတ်တယ်ဆိုလို့ရှိရင်သူ့ရဲ့ပြည်သူတွေပေါ်ပေါ်လीဆုံးဆုံးဝါးဝါဟိုမကြောက်ရအောင်လုပ်နိုင်တယ်ဆိုတာပြောခြင်းနဲ့အိန္ဒိယမှာရှိတဲ့စကားပုံပေါ့ No disaster no disaster ဆိုတာပထမ No ဟာ KNOW ဒီတဘာဝဘေးအန္တရာယ်ကိုသိရှိနားလည်ခြင်းဒီတဘာဝဘေးအန္တရာယ်ကိုကာကွယ်လို့ရတယ်မရှိတော့တာနဲ့အတူတူပဲဆိုပြောတယ်တဘောကဒီအသိပညာကအရေးကြီးတယ်တိုင်းပြည်တကြီးမှာမြန်မာနိုင်ငံမှာအများကြီးဟိုပညာပေးဖို့လိုပါလေကြိုတင်ပြင်ဆင်မှုလို့ပြောရမှာပေါ့
ဟုတ်ကဲ့ပထမဆုံးကြိုတင်ပြင်ဆင်ဖို့လိုတယ်ပြီးတဲ့အခါမှာဤပညာပိုင်းမှာစီမံခန့်ခွဲမှုဤပညာအရေးပါတဲ့သဘောပေါ့နော
်ဟုတ်ကဲ့တဘောကဘေးအန္တရာယ်နဲ့ပတ်သက်လို့စီမံခန့်ခွဲမှုဟာခိတ်ကနေအောက်ကိုဆုံးပြန်လာချက်အောက်ချီပေါ့လေ craft suit ဆိုခေါ်တဲ့ကြီးရောအဆင့်ကအပေါ်ပြန်လို့တော့ကောင်းတယ်ဥပမာဒီ tsunami ဖြစ်တော့ကအင်ဒိုနီးရှားနဲ့တီရီမင်္ဂါကစိုးစိုးဝါခံရတယ်ဒီအိန္ဒိယနိုင်ငံရဲ့ရှေ့ဘက်တမင်နာဒုစက်မှာရှိတဲ့ကမ်းခြေလေတော်တော်စိုးစိုးဝါခံရတယ်ဒါပေမဲ့ပြန်ပြီးထူထောင်တဲ့နေရာမှာပြန်ပြီးတိဆောက်ထူထောင်တဲ့နေရာမှာအိန္ဒိယနိုင်ငံကတော်တော်လေးအမြန်လေးလို့ပြောရမယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီတဘာဝဘေးအန္တရာယ်မကျရောက်ခင်တွေကသူကကြီးရွာအလိုက်ပေါ့တဘာဝဘေးအန္တရာယ်ကျရောက်ရင်ဘယ်သူကဘယ်လိုလုပ်မလဲဘယ်သူကဘယ်လိုလုပ်မလဲဆိုသူအခန်းကနေနဲ့သူအောက်ခြေမှာသူတို့ကနေကျင်ထားတယ်စီမံထားတယ်အောက်ခြေအစားကြီးစီမံရတယ်ဆိုတာပြောကြတာအရေးကြီးဆုံးကဒီ coordination ကိုခေါ်တဲ့ကြားမဲ့တယောက်ဒီညိနိုင်တာပေါ့လေဥမာကျမရေးဘိုင်းဆိုင်ရဆိုလို့ကျမရေးဘိုင်းဆိုင်ရအရှင်နဲ့ပတ်သက်လို့သမမုတ်ကျစေရင်ပတ်သက်လို့ဆိုလို့ရှိရင်တရုတ်ကဘသူကပါလို့ကြဘသူကပါလို့ကြသူအခန်းကနန်းနဲ့သူတခါလေပေးပြီးသားဖြစ်ရမယ်စီမံပြီးသားဖြစ်ရမယ်နေကျင်ပြီးသားဖြစ်ရမယ်ဥမာတရုတ်ပြည်မှာဆိုလို့ရှိရင်ကျောင်းကြီးတော်တော်များများပြူသွားတယ်တချို့ကျောင်းကြီးကျတော့နေကျင်ထားတဲ့ကျောင်းကြီးရှိတယ်ဒီ earthquake ကြောင့်လို့ခေါ်တဲ့ငင်းငင်းရင်ဖြစ်ရင်ဘယ်လိုလုပ်မလို့ဆိုတာနေကျင်ထားတဲ့ကျောင်းကြီးရှိတယ်ခလေးကြီးရှိတယ်အဲ့ဒီကျောင်းတွေမှာဆိုလို့ရှိရင်သူတို့ဘာလို့အမှန်သိတဲ့အတွက်ကြောင့်မိချင်းမှုမပြုတ်ထားတဲ့ကျောင်းတွေနဲ့ဆိုင်သူတို့အသက်တရာအများကြီးကိုကျေကျေပြစ်သွားတယ
်ဆရာအကြီးကြီးတာကဒီစီမံခန့်ခွဲနိုင်မှုအတွက်အောက်ခြေရနေပြီးတော့ဆပြီးတော့လောက်ရမယ်ပြည်သူတွေကဒီလုံးဝအသိရှိထားရမယ်အဲ့လိုလုပ်တဲ့အခါမှာလည်းအော်ကြိုတင်ကာကွယ်လာနဲ့ပြင်ဆင်တာရှိရမယ်စောစောတုန်းကပြောတဲ့ထဲမှာဒီပူးပေါင်းဆောင်ရွက်ရမယ်ဆိုတာလည်းပါပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဦး
အော်ပူပေါင်းဆောင်ရမယ်ဆိုဒီလိုလေကျွန်တော်မြန်မာတိုင်းပြည်နယ်မှာဒီဘာဝဘီအန်နေပဲဖြစ်ဖြစ်ဖြစ်တဲ့ဖြစ်ဖြစ်ဘီအန်နေတစ်ခုခုကြောက်ရောက်ပြီးဆိုလို့ရှိရင်သူကနာနဲ့သူကြမ်းမဲ့ဒီအောင်ပူပေါင်းဆောင်ရခြင်းမပြုတ်ပဲနဲ့ဥမာဒီကျမကြီးကလည်းကျမကြီးပေါ့လေရှောက်ကြလို့ခေါ်တယ်တဲရီပါလိချိုးတာလေသူကနာနဲ့သူလိုင်းနေဖို့နေရာကြီးဆောက်တယ်ဆိုလို့ဒီတိုင်းသူကသူဆောက်သွားလို့မရဘူး ချမကြီးတော်တော်တိတ်ကျနေလူတွေနဲ့ပူးပေါင်းအောင်လေဥမာခြေတွေဘယ်လိုဖြစ်အောင်လုပ်မလဲဒုက္ခတွေစခန်းတွေမှာရှင်းနေပါလေဟိုဟာမဖြစ်အောင်ဘယ်လိုလုပ်မလဲအဆရှိတစ်ဖြစ်ပါလေအဲ့ဒါကြီးလုပ်ဖို့လိုတယ်နောက်တစ်ခုကလေခလေးတွေကြောင်းမြင်မြင်ပြန်ဖွင့်ဖို့ကအဆပေါ့လေအဲ့ဒါပူးပေါင်းချောင်ရရမယ်လို့အဲ့ဒါပြောချင်တယ်ဟိုစက်တာလို့ခေါ်တယ်ဒီခဏတစ်ခုလေလုပ်နေလို့မဖြစ်ဘူးအဲ့ဒါဘာလို့ဆိုဒီအောက်ခြေမှာတော့အလုံးဆက်ဆက်နေတယ်လေဥမာမှာဒီအာဖရိကမှာလုတ်ခဲ့တော့တချို့ဒုက္ခတွေစခန်းတွေကိုစီမံကိန်းတွေအချက်ကနေကြဆွဲတော့တချို့ဒုက္ခတွေစခန်းတွေမှာမင်းကြီးတွေလုံလုံမှုမရှိဘူးအိမ်သာသွားတာကမတင်းကျင်ခံရတာလည်းပါလို့ဖြစ်တယ်လေဆိုတော့ဒီပုံစံရေးဆွဲတာကတန်တန်နေနေကြီးနိုင်နိုင်နဲ့လုံးဝမယ်လို့ပြောချက်ပါဟု
တ်ကဲ့ဒီဘေးအန်ဒီရကျသွားတဲ့နေရာမှာပြန်လဲထူထောင်တဲ့နေရာမှာရောဘာတွေလုပ်ဖို့လိုပါလဲ
လေရနဲ့ကြောက်ရောက်တဲ့အခါကြတော့ဒါနိုင်ငံတိုင်းနဲ့ကြောက်ရရောက်ချင်းတကယ်ကိုအရေးပေါ်အခြေအနေပေါ့ဒီအင်္ဂလိပ်လိုတော့ acute crisis လို့ခေါ်တာပေါ့ဒါတိုင်းပြည်တိုင်းလိုလိုပဲအဲဒီသဘာဝဘေးအန္တရာယ်အရေးပေါ်အခြေအနေဖြစ်နေတဲ့အခါကတော့ဒီစစ်တပ်ကဝင်ရတယ်အဲ့ဒါဘာကြောင့်လဲဆိုဥမာမြေကြီးတွေရွှေတဲ့ဆက်ကြီးတွေဒီတကယ်ကိုကယ်ဆယ်ရေးပါရီကဒီကတော့ပဲအင်းအားရှိတယ်လीအစားသောက်ဝေးတာအစားကျူပီမှာဆိုလို့ရှိရင်ကောင်းရင်မောကဒီဆက်ချွန်ငင်းမှာဆိုရင်ကောင်းရင်မောလေးဖြည့်နေချရတယ်အစားသောက်ဒီချမ်းမင်းဝင်လို့မရအောင်အများတော်အဖြစ်ဟိုနေရတော့နေအတွင်းမော်လीကျေပေးရေးနေပေါ့လीတခြားလူတွေဝင်လာလို့ရတယ်သူစံနှုန်းနေသူရှိတယ်ပြန်လဲတီဆောက်မယ်ဆိုလို့ရှိရင်နဲ့ဘက်ဘက်ကတော့အဲ့ဒါဘာလဲဆိုတော့မကူအတိုင်းပြန်လဲတီဆောက်တာချက်ဒါပေမဲ့ဘေးအန္တရာယ်ကြားရောက်ခဲ့တဲ့အတွက်ကြောင့်ကို့မှာသင်္ကန်းစာတချို့ရှိဘူး။ဥမာချင်းပြည်နယ်မှာမြေပြိုတာလဲ၊မြေကြီးမှာရေဘလုံးစီးလဲ၊မြေစီးဖို့ရေထွက်ပေါက်တွေရှိရလား။ဟိုမြေထဲကိုသိစိတ်ဝင်မြေကပြိုကျတတ်တယ်လေ။ဆိုအဆရှိတဲ့ဖြစ်မော။ပိုးပြီးကောင်းကောင်းဖြစ်အောင်၆ပါးပြီးအရင်ကဒီသင်္ကန်းစာတွေကိုကြည့်ပြီးပေါ့။အဲ့တော့ပြန်လဲထူထောင်တဲ့အခါမှာနိုင်ငံတကာအကူအညီတွေရပ်တက်တာအကူအညီတွေမှာမယ်။ဒါမျိုးတွေကြတော့ဒီပေးထားတဲ့အကူအညီတွေကိုဒီရက်ကလူတွေဒီကျေသေးလို့တဲ့အဖွဲ့လေးနိုင်ငံတော်အစိုးရတွေပေါ့လေဘယ်လိုတုံးလနေဆိုတာပွင့်မြင်လာမှုအပြည့်ရှိဖို့လိုတယ်ဒီအခုကြီးကြောင့်ဘယ်လိုဖြစ်လဲဘာတွေကျိုးတက်လဲဆိုတော့ရလက်တွေပွင့်နဲ့စင်းစီအားနဲ့အသင်္ခါတွေတစ်ခုလုံးဟာပူပေါင်းတဲ့စနစ်တစ်ခုလိုအပ်ပါသေးဆိုတာပြောချင်ပါတယ
်ဒေါက်တာဒေါ်ရင်ရင်နှွဲရဲ့ပြောကြားခြင်းနဲ့ပဲဒီတစ်ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညနဲ့စနေမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင် VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကဏ္ဍတွေကိုအင်တာနက်ဆက်မျက်နှာ bamis.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်အခုကြာနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြီးညာပေးပါမယ်ရှင်
အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာဒီကနေ့နေပြည်တော်မှာမြန်မာတာဝန်ရှိသူတို့နဲ့တွေ့ဆုံပြီးမြန်မာရွေးကောက်ပွဲနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာရွေးကောက်ပွဲဟာပြည်သူလူထုရဲ့ဆန္ဒနဲ့အညီထွက်လာတဲ့ရလဒ်ဖြစ်မှသာမြန်မာအစိုးရအနေနဲ့ပြုပြင်ပြောင်းလဲမှုကိုတကယ်လုပ်နေတယ်ဆိုတာကိုနိုင်ငံတကာအနေနဲ့လက်ခံနိုင်မှာဖြစ်တယ်လို့အရှေ့အာရှနဲ့ Pacific ရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကမြန်မာအာဏာပိုင်နဲ့တွေ့ဆုံစဉ်မှာပြောဆိုခဲ့ပါတယ်။ Mr. Russell ဟာပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးအစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းတို့နဲ့တီးခြားစီတွေ့ဆုံခဲ့ပါတယ်။ပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့တွေ့ဆုံစဉ်မှာတော့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအမေရိကန်အစိုးရကထောက်ခံအားပေးနေတဲ့အကြောင်းပြောဆိုခဲ့ပါတယ်။မြန်မာအာဏာပိုင်တို့နဲ့တွေ့ဆုံမှုအပြီးနေပြည်တော်ကအပြန်ရန်ကုန်မြို့မှာတော့ဒီညနေပိုင်းမှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။မနေ့ဖြန်မှာတော့အရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့ရှိပါတယ်ရှင်။ခေလွန်ခွင့်ရရွေအတွက်ဥရောပနယ်စပ်တွေထံကိုအလုံးအရှင်းနဲ့ဝင်ရောက်လာကြတဲ့ရွှေပြောင်းအခြေချသူတွေအရေးဖြည့်လျှော့ပေးနိုင်ဖို့ဥရောပသမဂ္ဂအနေနဲ့ဒုက္ခသည်နှစ်သိန်းကျော်တို့ကိုလူစုလူဝေးလိုက်နေရာချထားပေးရစီစဉ်တစ်ခုအနေနဲ့လက်ခံဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်ရှင်
။နိုင်ငံတကာသတင်းကျဉ်ချုပ်ကိုမတ်သိန်ကြီးထိုက်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrey Bridges ဖြစ်ပါတယ်။ VOA American အတန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းတူမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.